Welcome to the Voice of America in Burmese.
Mingla mne khema tot ta shin mya shin. American ပြည်ထောင်စု Washington DC မြို့တော် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ9ရက်နေ့ဗုဒ္ဓဟူးနေ့မနေ့ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ3248လိုင်းလက်မီတာ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မသင်ကီထိုက်ပါဒီမနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
ကျမတို့အ tension ဖြစ်ပါတယ်။ even နိုင်ငံမှာ3ရက်တာဈေးဆိုင်တွေပိတ်ပြီးတော့ဆန္ဒပြတဲ့လှုပ်ရှားမှုလှုပ်ဆောင်နေပါတယ်။ Indonesia နိုင်ငံမှာအိမ်အောင်မဲ့မဟုတ်သူနဲ့လိန်ဆက်ဆက်နာကိုရာဇဝတ်မှုဖြစ်လွတ်တော်ကပြင်ဆင်တက်မှတ်လိုက်ပါတယ်။ကမ္ဘာဖလားဘောလုံးပွဲတွေမှာတော့ Portugal နဲ့ Morocco quarter final တက်သွားပါတယ်။ဒီလိုထိတ်တဲရောက်တဲ့တင်းတွေကိုကိုညံဝဲရောင်းတဲ့အတူတက်ပြီးသွားမှာဖြစ်ပါတယ်ရှင်
။ကောင်းပါပြီရှင်။စစ်ကောင်စီကဖန်ထားတဲ့ကချင်နှစ်ချင်းခရီးယံအဖွဲ့ချုပ် KBC ရဲ့အကြီးအကဲနဲ့အင်ကာနစ်အထိအဆက်အသွယ်မရသေးတဲ့အကြောင်းသတင်းဆောင်ပါတွေကိုထုတ်လွှင့်တဲ့အခါမှာနားဆင်ချရဖို့ရှိပါတယ
်
ဒီအကြောင်းနဲ့အတူပဲထိုင်းဘက်မှာကားမောက်တာကြောင့်မြန်မာတွေထိခိုက်ဒဏ်ရာရတဲ့အခြေအနေပါကစ္စတန်မှာတော့ခုခံအားကျဆင်းမှုကူးစက်ရောဂါဖြစ်နေသူတွေဟာခွဲခြားဆက်ဆံခံရမဲ့အရေးစိုးရိမ်နေကြတာနဲ့အတူပဲရေဘေးဒုက္ခကြောင့်လည်းကုသရေးမှာအခက်ကြုံနေရတဲ့အကြောင်းအိန္ဒိယရဲ့ကာဗွန်ထုတ်လွှင့်မှုလုံးဝကင်းစင်ရေးရည်မှန်းချက်ဖြစ်နိုင်ခြင်းစတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒီနောက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာလူကြီးများသတင်းတူနဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တို့ကိုလည်းနားဆင်ကြရပါမယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်ဤတန့်စင်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင်။
ရုရှားနဲ့တိုက်ပွဲတွေဖြစ်နေတဲ့ Donetsk အရှေ့ဘက်ဒေသရှေ့တန်းနာကိုယူကရိန်းသမ္မတ Volodymyr Zelensky ကိုယ်တိုင်သွားရောက်ခဲ့ပြီးတော့ယူကရိန်းနိုင်ငံတွင်းကရုရှားတပ်တွေအားလုံးကိုမောင်းထုတ်ပစ်ဖို့ကတိပြုခဲ့ပါလေ
3
တိုင်းပြည်နယ်စာတိမြေကိုနေရောညပါရေခဲလောက်အောင်အင်းတွေကြကအနည်းစဉ်ရက်ဆက်အားလည်းရမရှိပဲနဲ့ကာကွယ်ပေးနေကြသူတွေအဖြစ်ယူကရိန်းသမ္မတကချီးကျူးပြောဆိုခဲ့တာပါဒီဇင်ဘာလ6ရက်နေ့မှာကြာရောက်ခဲ့တဲ့ယူကရိန်းတပ်မတော်နေ့အထိမ်းအမှတ်အဖြစ်ရုရှားကျူးကျော်စစ်မှာနိုင်ငံအတွက်ခုခံတိုက်နေကြတဲ့စစ်သည်တွေကိုဂုံပြူရဲ့အနေနဲ့တွားရောက်တာဖြစ်ပါတယ်ဒေါနက်စ်ဒေသအတွင်းယူကရိန်းခြေကုပ်ယူထားတဲ့ Slovians မြို့ကတပ်သားတွေရဲ့စွမ်းရည်ကိုသမ္မတ Zelensky ကချီးကျူးပြောဆိုပြီးတော့တကယ်သူရဲ့ကောင်းတွေကိုမွေးပေးခဲ့တဲ့သူတို့ရဲ့မိဘတွေကိုကျေးဇူးတင်ပြီးတဲ့အကြောင်းကိုလေဗီဒီယိုရုပ်သံဖိုင်ကနေတင်ပြဆိုခဲ့ပါလေယူကရိန်းဘက်က၂ရက်ဆက်တိုက်ပြစ်လွတ်တဲ့ drone တိုက်ခိုက်မှုကြောင့်ရုရှားနိုင်ငံတွင်းကအဓိကကျတဲ့နေရာတွေထိခိုက်ရတဲ့အကြောင်းရုရှားဘက်ကပြောဆိုပြီးမဲ့လေဒီလုံရဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ယူကရိန်းဘက်ကပြောဆိုထားတာမရှိပါဘူးကဘာကြီးကလုံးနေတဲ့အတွက်တခြားနိုင်ငံရဲ့ဝေဟင်နယ်နိမိတ်ထဲကိုပြစ်ခတ်တာတွေလုံရင်မကြခင်မှာကိုယ့်ဘက်ကလေကောင်းငင်ပေါ်ကဘာမှမသိတဲ့ပြန်တန်းတဲ့အရာတွေရောက်လာတတ်တယ်ဆိုပြီးတော့ယူကရိန်းသမ္မတအကြံပေးမီခဲပေါ်ဒီယက်ကရေးတဲ့နဲ့တွေ့တယ်လို့မှုကိုရပေါ်မှာရေးသားခဲ့ပါတယ်။ယူကရိန်းရဲ့တင်းလာရေးတုံးကတိုက်ခိုက်မှုကြောင့်ရုရှားတပ်သား3ယောက်သေဆုံးပြီး4ယောက်ဒဏ်ရာရ။လေယာဉ်နှစ်စင်းနဲ့အနည်းငယ်ပျက်စီးခဲ့တဲ့အကြောင်းရုရှားကာကွယ်ဝင်ကြီးဌာနကပြောပါလိမ့်။ရုရှားဘက်ကတုံ့ပြန်တဲ့အနေနဲ့ယူကရိန်းနယ်နိမိတ်ဘက်ကိုမစ်ဆိုင်းတုံးနောက်တစ်တုပ်ပစ်ခတ်ခဲ့တာကြောင့်လူနေအိမ်တွေပေါ်ထိမှန်ပြီးတော့ယူကရိန်းရဲသားပြည်သူတွေသေဆုံးခဲ့ပါလိမ့်။
ဘာသာမင်းလယ်ကွေတဲ့ခါဟော်မုစ်ရေလက်ကြားမှာတွားနေတဲ့အမေရိကန်စစ်သင်္ဘောရဲ့ဂိုက်150အကွာနာထိအီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့စစ်သင်္ဘောတစ်စင်းချင်းကပ်လာခဲ့ပေမဲ့အမေရိကန်စစ်သင်္ဘောကလေဆာရောင်ကြီးနဲ့ရောအတန်နဲ့ပါအချက်ပြသတိပေးတာတွေလုပ်ခဲ့တဲ့အတွက်အချိန်နေတင်းမှမတွားရအောင်ထိမ့်သိမ်းနိုင်ခဲ့တယ်လို့ဆိုပါတယ်အမေရိကန်စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒီဇင်ဘာ5ရက်နေ့ကနိုင်ငံတကာရေပိုင်နယ်ထဲပုံမှန်တောင်းဝန်ထမ်းဆောင်နေချိန်အဲ့လိုမတော်တဆမှုဖြစ်ခဲ့တာလို့ပြောပါတယ်အီရန်ရေတပ်ရဲ့လူရက်ကနိုင်ငံတကာစံနှုန်းတွေနဲ့ကျွမ်းကျင်မှုဆိုင်ရာစံသတ်မှတ်ချက်တွေကိုချိုးဖောက်ရာရောက်သလိုရေကြောင်းဘေးကင်းလုံခြုံရေးအပိုင်းမှာရောတွက်ချက်မှုအားနည်းချက်တွေကြောက်ပါတိုက်မိမဲ့အန္တရာယ်ရှိတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်
ဤဝန်နိုင်ငံမှာစက်တင်ဘာလထဲမှာဘာသာရေးရေးတွေဖမ်းဆီးထားစဉ်မှာကတ်လူမျိုးအမျိုးသမီးတယောက်တေဆုံမှုအပေါ်မှာမကျေနပ်မှုတွေကြောင့်ပေါ်ပေါက်နေတဲ့လူမှုအုံကြွားမှုတွေရဲ့နောက်ဆက်တွဲအဖြစ်3ရက်ကြာဈေးဆိုင်တွေပိတ်ထားကြဖို့လှုံ့ဆော်မှုအင်္ဂါနေ့ကဒုတိယနေ့ဖြစ်ခဲ့ပါလေ အစိုးရပြောင်းလဲပြင်ဆင်မှုတွေလုပ်ဖို့တိုးအောင်ပြည့်အနေနဲ့နိုင်ငံတော်ကစီးပွားရေးလုပ်ငန်းတွေဗုဒ္ဓနေ့အထိပိတ်ထားကြဖို့ဆန္ဒပြသူတွေကစိုင်းပိုင်ရှင်တွေကိုတောင်းဆိုထားကြတာပါ။အင်္ဂါနေ့မှာတော့နိုင်ငံတော်လုပ်ငန်းတော်တော်များများပိတ်ထားတာကိုတွေ့ရတဲ့အကြောင်းမျက်မြင်တယောက်က VOA ကိုပြောပါလိမ့်။တဟီရမျိုးတော်အပါဝင်နိုင်ငံတော်ကမြို့အနည်းဆုံးအခု80မှာဆိုင်တွေပိတ်ထားတာကိုတွေ့ရတဲ့အကြောင်းကိုလည်း VOA ပါရှားဌာနကသတင်းပေးပို့ထားပါတယ်။ဆိုင်တွေပိတ်အောင်အားပေးတဲ့သူအလုံးကိုဖမ်းဆီးဖို့အီရန်တရားသူကြီးချုပ်ဂိုလမ်ဟိုစိန်မာဆနီအီဇာကအမိန့်ထုတ်ထားပါတယ်။အီရန်အမျိုးသမီးတွေရဲ့ဝန်ဆားစင်မှုနဲ့ပတ်သက်ပြီးတော့စီကံတင်းကျပ်ဖို့တာဝန်ယူထားတဲ့ဘာသာရေးရဲတပ်ဖွဲ့ဆက်ရှိနေသေးလားဖျက်သိမ်းလိုက်ပြီလားဆိုတာမေးမယားမှုတွေကြားအခုလိုသတင်းမှဖို့ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ3ရက်နေ့စနေနေ့တုန်းကတော့အစိုးရအားပေါ် ISNE တင်းမှာအီရန်ဘာသာရေးရဲတပ်ဖွဲ့ကိုဖျက်သိမ်းလိုက်တဲ့အကြောင်းအီရန်အစိုးရရှေ့နေအဖွဲ့အကြီးကမိုဟာမက်ဂျာဖာမွန်တာဇေဗီကိုကူးကားပြီးတော့ဖော်ပြခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာတကယ်လို့ရလားဆိုပြီးတော့ပြည်သူတွေကတန်တရားရှိနေရပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့အီရန်အစိုးရဘက်ကတရားဝင်ထုတ်ပြန်ထားတာအခုချိန်ထိတော့မရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြို့တွေမှာဘာသာရေးရဲတွေချထားတာနည်းလာတာကိုတွေ့ရတဲ့အကြောင်းနဲ့မူဆစ်အမျိုးသမီးတွေခေါင်းစည်းပေါ်မှာပါပဲနဲ့လမ်းပေါ်မှာတော်လာနေတာကိုပို့တွေ့ရတဲ့အကြောင်းကိုလည်း EP သတင်းမှာဖော်ပြထားပါတယ်။ခေါင်းစည်းပေါ်ကချုပ်ရမယ့်စီကံကိုတိတိကျကျမလိုက်နိုင်ဘူးဆိုပြီးတော့အသက်22နှစ်အရွယ်အမျိုးသမီးမာဆာအမီနီကိုဘာသာရေးရဲကဖမ်းဆီးထားတဲ့အချိန်တည်ဆုံးသွားတဲ့နောက်မှာအီရန်အစိုးရစန့်ချီဆန္ဒပြပွဲကြီးစတင်ခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတဟောင်းဒိုနယ်ထရမ့်ကိုထောက်ခံသူတွေရဲ့2022ခုနှစ်ဇန်နဝါရီလ6ရက်နေ့ကလွှတ်တော်အဆောင်အုံကိုဝင်ရောက်စီးနင်းခဲ့တဲ့ဖြစ်ရပ်မှာအကာအကွယ်ပေးခဲ့ကြတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလွှတ်တော်ရဲ့အမြင့်ဆုံးဂုံတူးဆောင်ရွှေတစိမ့်စုတွေအင်္ဂါနေ့ကချီးမြှင့်ပေးအပ်လိုက်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီကအဲ့ဒီအရာရှိတွေကိုသူရဲကောင်းများအဖြစ်ချီးမွမ်းခေါ်ဆိုခဲ့ပြီးလွှတ်တော်မှာကျင်းပတဲ့အခမ်းအနားကိုဖွင့်လှစ်ပေးခဲ့တာပါ။2020ရွေးကောက်ပွဲမှာအနိုင်ရထားတဲ့ဂျိုးဘိုင်ဒန်ကိုလွှတ်တော်ကအတီးပြူပေးမဲ့အစီအစဉ်ကိုတားမြစ်နိုင်ဖို့သမ္မတထရန့်ကိုထောက်ခံသူတွေလွှတ်တော်ထဲဝင်ရောက်စီးနင်းဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။နိုင်ငံရဲ့အမှောင်မှိုင်ဆုံးနိုင်ငံပိုင်းအတွင်းကျမတို့နိုင်ငံရဲ့ဒီမိုကရေစီကိုကာကွယ်ပေးခဲ့တာကြောင့်လို့အဲ့ဒီသူရဲကောင်းတွေကိုအခုလိုဂုဏ်ပြုရတာဆိုပြီးလွှတ်တော်ဥက္ကဋ္ဌပဲလို့စီကပြောပါတယ်။ရာကနန်းကျော်ရှိတဲ့လုံခြုံရေးအရာရှိတွေကိုဂုံတူးဆောင်ရွှေရစိတ်စုတွေချင်းမြင်တာဖြစ်ပြီးစု၄ခုကိုတော့ Capital ရဲဌာနချုပ် DC မြို့တော်ရဲဌာနနဲ့ Smithsonian ပြတိုက်လို့နေရာမျိုးတွေမှာပြသသွားမှာဖြစ်ပါတယ်။ဒါမှသာအကြံတဲ့လူတွေကဒီအဖြစ်ပြက်ကြီးကိုပြန်လည်တတိယနေမှာဖြစ်တယ်လို့သမရဂျိုးဘိုင်နန်ကပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပေါ်ဒူးနဲ့မနက်ခင်းထိတ်တရံသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။တူသမရရှိချင်းပင်က3ရက်တာခီးစင်နဲ့ဆော်ရီအာရေဗျာနိုင်ငံကိုဒီနေ့ပေါ်ဒူးနေ့မှာရောက်ရှိမှာဖြစ်တဲ့အကြောင်းဆော်ရီအစိုးရပိုင်သတင်းမီဒီယာတွေကမနေ့တုန်းကဖော်ပြထားပါလိမ့်။ကမ္ဘာကြီးနဲ့တင်ပို့မှုအများဆုံးနိုင်ငံဆော်ရီအာရေဗျာနိုင်ငံစီကို2016နောက်ပိုင်းမှာတူသမရရှိပထမဆုံးအကြိမ်တွားရောက်တာလေးဖြစ်ပါလိမ့်။ဆော်ရီဘီရင်ဆောင်မန်ဦးစီးကျင်းပတဲ့ထိပ်သီးအစည်းအဝေးအတွက်တူသမရရှိတွားရောက်တာဖြစ်ပြီးဆော်ရီအင်ရှိမင်းသားမိုဟာမက်ဘင်ဆာမန်လည်းဒီလာကံမှာတက်ရောက်မှာဖြစ်တဲ့အကြောင်းဆော်ဒီအစိုးရကြေညာချက်ထဲမှာဖော်ပြထားပါသည်။ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံရဲ့သမ္မတရှိကပင်လယ်ခွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီ GCC အဖွဲ့ဝင်နိုင်ငံ6ခုကခေါင်းဆောင်တွေအပြင်အရှိလေပိုင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တဲ့အကြောင်းဆော်ဒီအစိုးရသတင်းတွေမှာဖော်ပြထားပါသည်။တရုတ်သမ္မတရှိဆော်ဒီကိုတွားရောက်တဲ့အချိန်ဟာအမေရိကန်ပြည်အောင်စုနဲ့ဆော်ဒီအာရေဗျာနှစ်နိုင်ငံကြားစွမ်းအင်မူဝါဒရေးရာကအစဒေတာတွေလုံခြုံရေးနဲ့လူခွင့်ရေးကိစ္စရဲ့တွေနဲ့ပတ်သက်ပြီးတော့အခြေတင်ဖြစ်နေတဲ့အခြေအနေလေးတိုက်ဆိုင်နေတာပါ။ယူကရိန်းနိုင်ငံပေါ်မှာကျူးကျော်စစ်ထိုးတဲ့ရုရှားနဲ့အတူရပ်တည်ပြီးတော့ဆော်ဒီအာရေဗျာပါဝင်တဲ့ရေနံထုတ်လုပ်တင်ပို့တဲ့နိုင်ငံများအဖွဲ့ OPEC Plus ကတရက်ကိုရေနံစီ2တန်းရှော့ချထုတ်လုပ်ဖို့အောက်တိုဘာလတုန်းကကြေညာပြီးတဲ့နောက်မှာ American နဲ့ Saudi ကြားဆက်ဆံရေးတင်းမှာဖြစ်ပါတယ်။ရှော့ချမဲ့အစီအစဉ်ကိုဆက်ထားမှာဖြစ်တဲ့အကြောင်းကိုလည်း OPEC ကဒီဇင်ဘာလ4ရက်နေ့မှာကြေညာခဲ့ပါတယ်။တရုတ်ဟာဆော်ဒီအာရေဗျာရဲ့ရေနံအများဆုံးဝယ်တဲ့နိုင်ငံဖြစ်ပြီးတော့ဆော်ဒီအာရေဗျာတင်ပို့မှုအားလုံးရဲ့၄ဘုံတစ်ဘုံကိုတရုတ်ကဝယ်ယူနေတာဖြစ်ပါတယ်။ဒီ ပြုံးနေစော်ဒီနှစ်နိုင်ငံစွမ်းအင်ကုန်သွယ်ရေးအကြောင်းအပြင်ရေနံကိုပဲအာမကိုပဲနဲ့တခြားကဏ္ဍစုံလင်စော်ဒီစီးပွားရေးတိုးတက်ဖို့အရှိမင်းသားမိုဟာမက်နဲ့ရီမန်ချက်အရာလှုပ်ဆောင်နေတဲ့စီမံကိန်းကြီးတွေမှာတရုတ်ကုမ္ပဏီတွေပါဝင်လာဖို့ကိစ္စနဲ့ပတ်သက်ပြီးတရုတ်နဲ့စော်ဒီနှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးကြလိမ့်မယ်ဆိုပြီးတော့ပညာရှင်တွေကသုံးသပ်ကြပါရှင
်။တရုတ်နိုင်ငံနဲ့အကြောင်းမီးသွေးရောင်းဝယ်ရမှာလက်စားတယ်ဆိုတဲ့ဆွဆွဲချက်နဲ့မွန်ဂိုလီးယားအစိုးရအရာရှိတွေကိုအလုတ်ကထုတ်ပြစ်ဖို့တောင်းဆိုရင်ဒေါသထွက်နေကြတဲ့ဆန္ဒပြလူအုပ်ကြီးဟာအစိုးရရုံးဆိုင်ရာမြို့တော်ဦးလန်ဘာတာထိချီတက်စုဝေးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူရာပေါင်းများစွာဟာတနင်္ဂနွေနေ့တုန်းကဦးလန်ဘာတာမြို့တော်ဆုခ်ဘဂ်တာယဉ်ပြင်မှာစုဝေးခဲ့ကြပြီးအေးခဲလာတဲ့ရာသီဥတုတွေကြားမှာစုဝေးရင်းသမ္မတအင်ဒိုစီကိုချီတက်ဆန္ဒပြခဲ့ကြတယ်လို့အမေရိကန်တိုင်ယုံရဲ့တနင်္လာနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။တရုတ်နေဆန္ဒမွန်ဂိုလီးယားဘက်ချမ်းကိုတောင်တွေကကြောင်မီသွေးတန်ချိန်38,000ကျော်ကိုပျောက်ဆုံးမှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့ဆန္ဒပြသူတွေတောင်းဆိုခဲ့ကြပါတယ်။အစိုးရအရာရှိတချို့ကအဲ့ဒီကြောင်မီသွေးတွေတရုတ်ဘက်ကိုခိုးပြီးတော့ရောင်းစားနေတယ်လို့ဆန္ဒပြသူတွေကဆွဆွဲနေတာပါ။နိုင်ငံတောင်ပိုင်းဂူဘီကန္နာယာတွေကတာဗန်တော်ဂိုးဤဒေသမှာအခြားကုမ္ပဏီနှစ်ခုနဲ့အတူအစိုးရပိုင်း ETT ကုမ္ပဏီတို့ပူးတွဲပြီးကြောင်မီသွေးတူးဖော်နေတာဖြစ်ပါတယ်။ဒီကြောင်မီသွေးတွေကိုအိန္ဒိယတရုတ်နိုင်ငံကအဓိကဝယ်ယူနေတာဖြစ်ပါတယ်။တရုတ်နိုင်ငံသားကြီးဝင်းကြီးဆနာပြောခွင့်ရတာကတော့မွန်ဂိုလီးယားအစိုးရအနေနဲ့ပြဿနာတွေကိုကင်တွေဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။မွန်ဂိုလီးယားမှာငွေကြေးဖောက်ပွားမှုဖြစ်နေပြီးလူ3ဦးမှ2ဦးကဆင်းရဲနေပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာအိမ်နောက်ဘက်မဟုတ်သူနဲ့လိင်ဆက်ဆန္ဒကိုရာဇဝတ်မှုဖြစ်လွှတ်တော်ကပြင်ဆင်သတ်မှတ်လိုက်ပါတယ
်။
အင်္ဂါနေ့ကပြင်ဆင်ချက်အရာအိမ်နောက်အပြင်ဘက်လိင်ဆက်ဆန်ရင်ထောင်ဒဏ်တစ်နှစ်ကြာခံရနိုင်ပြီးတော့လက်မထက်ထားပဲအတူတူနေရင်ထောင်ဒဏ်6လထိကြာခံရနိုင်ပါလိမ့်။ဒီဥပဒေသစ်အရာအင်ဒိုနီးရှားနိုင်ငံသားတွေရောနိုင်ငံခြားသားတွေပါအရေးယူခံရနိုင်တာဖြစ်ပြီးဒရေတားမှုတားဆက်ချမှုဆိုင်ရာကြော်ညာတွေကိုလည်းပိတ်ပင်ထားပါလိမ့်။ဥပဒေပြင်ဆင်ချက်မှာနိုင်ငံအကြီးအကဲတွေဘာသာရေးအပေါ်စော်ကားမှုတွေအတွက်ရေးယူနိုင်တဲ့ဥပဒေတွေလည်းပါဝင်ပါလိမ့်။သမ္မတအပေါ်စော်ကားရင်ထောင်ဒဏ်3နှစ်အထိကြာခံရနိုင်ပါလိမ့်။ဒရေတားဖျက်ချမှုကိုရာဇဝတ်မှုအဖြစ်သတ်မှတ်ထားပြီးဖြစ်တဲ့ဥပဒေနဲ့ပတ်သက်လို့လည်းပြင်ဆင်ခဲ့တာဖြစ်ပါလိမ့်ရှင်။
ကနဒါနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲအင်္ဂါနေ့ပွဲစဉ်မှာတော့ပေါ်တူဂီနဲ့မော်ရိုကိုအသင်းတို့ကွာတာဖိုင်နယ်ကျော်သွားပါပြီ။ပေါ်တူဂီအတွက်ပထမဆုံးဂိုးကိုတော့ဂွန်ကာလိုရာမော့စ်ကပွဲစပြီး18မိနစ်အကြာမှာသွင်းခဲ့ပြီးနောက်ပိုင်းမှာလည်းနှစ်ဂိုးထပ်သွင်းခဲ့တာပါ။ဆွစ်ဇာလန်အသင်းကဒုတိယပိုင်းမှာတဂိုးပြန်ရခဲ့ပေမဲ့ပေါ်တူဂီက6ဂိုးတဂိုးနဲ့အဆုံးသတ်ခဲ့ပါတယ်။ပွဲစဉ်အစမှာပေါ်တူဂီအသင်းနာမည်ကျော်စီရော်နာဒိုကိုထည့်မကစားခဲ့ပဲဒုတိယပိုင်းကျမှထည့်ကစားခဲ့တာပါ။အင်္ဂါနေ့အစောပိုင်းကစားခဲ့ကြတဲ့စပိန်နဲ့မော်ရိုကိုပွဲမှာတော့ဒုတိယပိုင်းအထိတစ်ဖက်မှဂိုးမရပဲအချိန်ပိုကစားပေမဲ့လည်းတည်ဖြစ်ခဲ့ပါတယ်။အချိန်ပိုနောက်ပိုင်းမှာပယ်နယ်တီသွင်းခဲ့ရမှာဒီ3-3ညနဲ့စပိန်ကအနိုင်ရသွားတာဖြစ်ပါတယ်။စနေနေ့လာမယ့်ควอเตอร์ไฟนอลပွဲတွေမှာပြင်သစ်နဲ့အင်္ဂလန်အသင်းတို့ကမ်းရမှာဖြစ်ပြီးဒီဇင်ဘာ9ရက်တောက်ကြနေ့မှာတော့ဘရာဇီးနဲ့ကရေးရှားအာဂျင်တီးနားနဲ့နယ်သာလန်အသင်းတို့ကစားကြမှာဖြစ်ပါတယ်ဗျာ
။ထိတ်တဲရောက်သတင်းတွေကိုမိုက်အသံဆင်တဲ့ကိုညံဝင်းအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင် VOE ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်ခြင်းနဲ့တပြေးညီတိုက်ရိုက်နားဆင်နိုင်တယ်လို့ပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ်။အရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။သမယိုးချအလေးအထတွေလွှမ်းမိုးနေတဲ့ပါကစ္စတန်နိုင်ငံမှာ AIDS ယောဂသည်တွေဟာခွဲခြားဆက်ဆံခံရမှာဆိုတာကြောင့်သူတို့ရဲ့ကျန်းမာရေးအခြေအနေကိုလျှို့ဝှက်ထားလို့ရှိပါတယ်။2019ခုနှစ်ကဆင်းပြည်နယ်တွင်ခုခံအားကျဆင်းမှုကူးစက်ယောဂ HIV AIDS ရှိသူတွေထဲမှာကလင်းငယ်တွေလည်းပါပါတယ်။သိပ်မကြခင်တုန်းကပဲဒီဒေသမှာအကြီးအကျယ်ရေကြီးခဲ့တာကြောင့် HIV ပိုးရှိသူလူနာတွေမှာကျန်းမာရေးဆောင်ရှောက်မှုရဖို့ပို့ပြီးတော့အခက်ကြုံနေရပါတယ်။ဆင်းပြည်နယ်ကနေစီဒရာတာသတင်းပေးပို့ထားတာကိုကိုရဲမွန်ကဆက်ပြီးတော့ပြောပြပေးပါအောင်ရှင်
။ပါကစ္စတန်နိုင်ငံမှာဂျွန်လကနေဩဂုတ်လအတွင်းမိုးတဲထန်ရာကရေကြီးရေလျှံမှုမှာဖရီဒါထားချက်အိမ်နဲ့ရေဘေးတင်ပြီးပျက်စီးသွားပါတယ်။အဲ့ဒီရေကြီးရေလျှံမှုမှာလူပေါင်း 18,000 တက်မနည်းသေဆုံးခဲ့ရပြီးတော့နိုင်ငံအဝန်းပျက်စီးဆုံးရှုံးမှုတန်ဖိုးကဒေါ်လာ15ဘီလီယံအထိရှိခဲ့တာပါ။ ဒါပေမဲ့လည်းထားရှိတော့သူ့သမီးရဲ့ကျန်းမာရေးထက်အရေးကြီးတာဘာမှမရှိပါဘူးအသက်9နှစ်အရွယ်သမီးကလေးမှာ HIV ပိုးရှိနေကြောင်းလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကစမ်းသပ်တွေ့ရှိခဲ့တာဖြစ်ပါတယ်
我爹一定别的，
怎么没来？带皮肉吃些干嘛嘞？怎么都过来带吃吧嘞？怎么个爸妈拿不来的喽？提包被个压拉的来吃了不来没地包？他会不会带皮肉？所以没吧嘞？
他现在没来个喽，他到老 HIV 不停息，到我了嘛哇？弟弟大妈都轮流 HIV 不死的隔离回来心里边的嘞。老宋爷来嘞，那趟是姑姑那个孙女呀，身体呢不错的喽呀嘛 ，HIV 不死的隔离个大家就死吧嘞。ရေကြီးရေချမ်းမှုတန်ခံထားရတဲ့ပါကစ္စတန်မှာကျန်းမာရေးကဏ္ဍအတွက်စိန်ခေါ်မှုကြီးတွေနဲ့ရင်ဆိုင်နေရတဲ့အတွက် HIV AIDS နဲ့ပတ်သက်လို့အသိပညာပေးမှုတွေမှာစိန်ခေါ်ချက်တွေရှိနေတာပါရေဘေးတန်ကြောင့်ဆင်းရဲသွင်းထားတဲ့ HIV ဝေနာရှင်တွေလည်းနေရက်ပြောင်းရွှေ့သွားကြရပါတယ်ကျန်းမာရေးဝန်ထမ်းတွေကတော့လူနာတွေအတွက်အကောင်းဆုံးကြိုးပမ်းနေတယ်လို့ပြောပါတယ
်
လူနာတချို့ကရေကြီးလို့ဆေးကမ်းမလာနိုင်ဘူးလို့ပြောပါတယ်ဒါကြောင့်သူတို့စီအရောက်ဆေးပို့ပေးပါတယ်ရေကြီးနေတဲ့ကာလတလျှောက်လုံးကျမတို့စီကံကိုဖွင့်ထားတာပါအချိန်မဆုံးစိန်ခေါ်ချက်ကတော့ကလေးတွေကိုကြည့်မပေးနိုင်တဲ့ကိစ္စပါမိဘတွေကပဲကလေးတွေအတွက်စီးတွေလာယူတတ်ကြပါတယ
် Retrodero data မှာစီးရင်ပေးထားတဲ့ HIV ပိုးရှိသူ2100ကျော်ထဲမှာ1400ကျော်ကကလေးငယ်တွေဖြစ်တယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်မဒီနာကတော့အဖျားကြီးပြီးစီကံရောက်လာချိန်မှာ HIV ပိုးရှိနေမှန်းသိခဲ့ရတာပါ
AM ကိုကဲတဲ့ test ကတော့
အဖျားလည်းမကြပါဘူးတခါတလေပိုတော့အဖျားကြီးလာပါတယ်တခါတလေတော့လည်းအဖျားကျသွားပါတယ်ဒါ HIV ကြောင့်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်အိမ်မှာခြေထဲရဲ့ကလေးတွေလည်းခေါ်လာပြီးသွေးစစ်ဖို့ပြောပါတယ
်ကလေးရဲ့ကျန်းမာရေးအခြေအနေကြောင့်ပတ်ဝန်းကျင်ကဝေဖန်ပြောဆိုတာမျိုးရှိတယ်လို့ Touch ကပြောပါတယ
် ऐसे भी लोग मिल जाते हैं जो पूछते
हैं ကျမကလေးကိုကြည့်ပြီးတော့အနာကမလာနဲ့စကားတောင်လာမပြောနဲ့ဆိုပြီးတော့ပြောတဲ့လူတွေနဲ့လည်းကြုံဖူးပါတယ်ဒါကျမရဲ့သမီးကလေးမလို့ရင်ကွဲမတက်ခံစားရပါတယ
်ရေကြီးရေရှမ်းမှုကြောင့်ထိခိုက်ပျက်စီးမှုတွေအဆုံးသတ်မဲ့နေ့ရောက်လာမှဖြစ်ပေမဲ့လည်း HIV ပိုးရှိတဲ့တာသမီးမိဘတွေကတော့ပတ်ဝန်းကျင်ရဲ့အမှတ်ချက်စကားတွေနှိမ့်ချတဲ့အကြည့်တွေရဲ့ဒဏ်ကနေမကျော်သွားနိုင်သေးပါဘူးကျမရဲ့ဝန်ထမ်းတွေကတော့ HIV ပိုးရှိသူလူနာတွေကိုခက်ကင်းကင်းနေဖို့မဟုတ်ဘဲနဲ့ယောဂပိုးနေတာခက်ကင်းကင်းနေကြဖို့တရားသမျှအသိပညာတွေပေးနေကြပါတယ်လို့ပြောပါတယ်
ကိုရဲမွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အိန္ဒိယဘက်ကသတင်းဆောင်မတစ်ပုဒ်ကိုဆက်လိုပါတယ်အိန္ဒိယနိုင်ငံမှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုကိုရှော့ချနိုင်ဖို့သဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းတဲ့စွန့်အင်စီမံကိန်းတွေတိုးလုံနေပေမဲ့ဒီနှစ်အတွင်းကြောင်မီးသွေးအသုံးပြုမှုကတိုးနေစေဖြစ်ပါတယ်ရာသီဥတုပြောင်းလဲမှုကိုထိမ့်သိမ့်နိုင်ဖို့2050ပြည့်နှစ်ချရင် Zero Carbonကာဗွန်ထုတ်လွှတ်မှုလုံးဝမရှိစေဖို့အိန္ဒိယနိုင်ငံကရည်မှန်းထားပေမဲ့စိန်ခေါ်မှုတွေရှိနိုင်ကြောင်း VOA သတင်းထောက်အန်ဂျနာပါစရီချက်ကနယူးဒေးလီမြို့တော်ကနေသတင်းပေးပို့ထားပါတယ်။မအီသန့်စင်တင်ဆက်ထားပါတယ်ရှင
်။လွန်ခဲ့တဲ့လပိုင်းကစပြီးတော့နေအောင်ကြီးစွမ်းအင်သုံးဆိုလာအိုးထိန်ဆက်ကိုစသုံးပြီးတဲ့နောက်မှာအိုးထုတ်လွှတ်နိုင်မှုနှုန်းနှစ်ဆတိုးလာတဲ့အကြောင်းမိုဟီရာရွာကခီဆာဘိုင်ပရာဂျာပါတီကပြောပါလိမ့်။
တိုင်းမစားဘူးကြတဲ့
အချိန်တိုအတွင်းမှာအိုးတွေများများပိုထုတ်လုံနိုင်ပါတယ်အစတုန်းကဆိုရင်အိုးထိန်းဆက်ကိုလူကိုယ်တိုင်လိုက်လှည့်နေရတာပါအခုတော့ဆက်နဲ့လှည့်နိုင်ပါတယ
်ကလေးတွေကလည်းဆိုလာမီးအိမ်သုံးပြီးတော့ညနေပိုင်းမှာစားကြက်နိုင်နေပါတယ်ဂူဂျရက်ပြည်နယ်အနောက်ပိုင်းကမိုဟီရာရွာဟာအိန္ဒိယနိုင်ငံရဲ့ပထမအဆုံးဆိုလာစွမ်းအင်တမျိုးနဲ့သုံးတဲ့ရွာဖြစ်လာပါတယ်ရွာကအစိုးရအဆောက်အုံတွေနဲ့အင်ယာနဲ့ချီရဲ့ခမိုးတွေပေါ်မှာဆိုလာပြားတွေကိုတက်ထားပါတယ်ကမ္ဘာမှာတတိယအများဆုံးကာဗွန်ထုတ်လွှတ်နေတဲ့အိန္ဒိယနိုင်ငံမှာသဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းတဲ့စွမ်းအင်စီမံကိန်းတွေပိုတိုးပြီးတော့လှုပ်ဆောင်နေတာဖြစ်ပါတယ်။ဒါမှမဟုတ်2030ပြည့်နှစ်မှာရုပ်ကြွင်းလောင်စာမဟုတ်ဘဲနဲ့တခြားသဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းတဲ့နည်းလမ်းနဲ့နိုင်ငံရဲ့စွမ်းအင်သုံးဆမှုတဝက်ကိုဖြည့်ဆည်းပေးနိုင်မှုဆိုရင်ဒီထက်မကတိုးလွှတ်ဖို့လိုသေးတဲ့အကြောင်းပညာရှင်တွေကပြောပါတယ
်။ While we are on the right direction
မှန်ကန်တဲ့ဥတီချက်နဲ့လှုပ်ဆောင်နေတယ်ဆိုပေမဲ့တနစ်ထက်တနစ်ရုပ်ကျွင်းလောင်စာအစားထိုးနိုင်ဖို့တဖြည်းဖြည်းနဲ့နေပြီးဒီနှစ်အတွက်ဆိုရင် 30 ဂီဂါဝတ်လိုနေပါသေးတယ်။ဒါကြောင့်အခုလှုပ်ဆောင်နေတာချက်အများကြီးပိုတိုးလုပ်ဖို့လိုပါတယ်
။ပြန်ပြည့်မယ်စွမ်းအင်ကိုအိန္ဒိယနိုင်ငံမှာသုံးစွဲမှုတိုးလာတယ်ဆိုပေမဲ့ဆက်မှုလုပ်ငန်းနဲ့အိမ်တွေမှာမီးသွေးသုံးစွဲမှုများနေသေးတာကြောင့်နိုင်ငံတော်ဝန်မြို့ရာနဲ့ချီမှာမီးကိုမြူတွေဖုံးလွှမ်းနေစေဖြစ်ပါတယ်။ဘူပြင်းနဲ့နွေရာသီမှာကြောင်မီးသွေးတူးဖော်မှုတွေတိုးလုပ်လာနေပါတယ်။ပြည်တွင်းမှာသုံးစွဲဖို့အတွက်ကြောင်မီးသွေးတူးဖော်ထုတ်လုပ်ရေးလုပ်ငန်းအသစ်တွေပိုတိုးပြီးတော့လုပ်ကိုင်လာပါတယ်။အိန္ဒိယနိုင်ငံစီးပွားရေးတိုးတက်လာပြီးတော့လူလက်တန်းစားဥယေပိုတိုးလာတဲ့အမျှစွမ်းအင်သုံးလို့အားလဲပို့ပြီးတော့များလာတာပါ။ကြောင်မီးသွေးအစားတခြားစွမ်းအင်နဲ့အစ
စားထိုးဖို့တော်လုံးနဲ့မဖြစ်နိုင်သေးဘူးဆိုပြီးတော့အာဏာပိုင်တွေကပြောပါသေးတယ်။တဘာပဝင်ကြီးထိန်းသိမ်းဆိုင်ရာရည်မှန်းချက်တွေနဲ့စီးပွားရေးဖွံ့ဖြိုးရေးလိုအပ်ချက်တွေကြားမှာအိန္ဒိယဒွိဟာဖြစ်နေတဲ့အကြောင်းပညာရှင်တွေကသုံးသပ်ပါသေး
We need to look at how economy is bouncing back.
CY ပြန်လည်ဦးမော်လာတာနဲ့အမြဆွမ်းရည်လိုအပ်ချက်လည်းပိုပြီးတိုးလာပါတယ်။အပူလိုင်းဖြတ်တဲ့အခါမှာပြည်သူတွေကလေအေးပေးဆက် aircon တွေပိုသုံးလာကြတော့လျှက်စစ်စွမ်းပိုလိုအပ်လာပါတယ်
။ဒီနှစ်ကမ္ဘာဆွမ်းအင်ဈေးကွက်တွေမှာပြဿနာတွေကြုံရတဲ့နောက်ပိုင်းမှာအင်္ဂလိပ်နိုင်ငံကြီးနဲ့ကြောင်မီးတွေကိုအစားထိုးဖို့ပိုပြီးတော့ခတ်လာပါတယ်။
Because of the Russia Ukraine war or because of the COVID-19
Russia Ukraine ဆစ်ပွဲကြောင့်ရောကိုဗစ်ကပ်ရောဂါကြောင့်ပါဆွမ်းအင်ဈေးကွက်မတည်ငြိမ်မှုဖြစ်တဲ့နောက်ပိုင်းပြည်ရင်းတည်ဆာတအရင်းမြစ်တွေကိုတုံးပြီးပြည်ရင်းမှာပဲဆွမ်းအင်ထုတ်နိုင်ဖို့အိန္ဒိယအပါအဝင်နိုင်ငံအလုံးကစစင်းစားလာကြပါတယ်အိန္ဒိယပြည်ရင်းမှာကြောင်မီးသွေးအများကြီးရှိနေတော့လွန်ခဲ့တဲ့လပိုင်းအတွင်းကြောင်မီးသွေးတိုးတုံဖို့အယုံဆိုင်လာတာကိုတွေ့ရပါတယ်
ကြောင်မီးသွေးကိုအိန္ဒိယနိုင်ငံပိုအားထားလာတာကိုကြည့်ရင်ဥရုယာတီပြောင်းလဲမှုကိုထိန်းချုပ်နိုင်ဖို့2050ပြည့်နှစ်ကျရင်ဇီရိုကာဗွန်ကာဗွန်ထုတ်လွှတ်မှုလုံးဝမရှိစေရဆိုတဲ့အိန္ဒိယနိုင်ငံရည်မှန်းချက်ပြည့်မီဖို့ပို့ပြီးတော့ခက်ခဲသွားမှာဖြစ်ပါတယ်ရှင်
။မအီတန်ဆင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းတိုမီတာ32 kHz 9335နဲ့9383ညလိုင်းတိုမီတာ48 kHz 6753ညလိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင်အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတလှည့်တင်ပြပေးမှာဖြစ်ပါတယ်။ကချင်နှစ်ချင်းခရစ်ယာအဖွဲ့ချုပ် KBC ရဲ့အကြီးအကဲတိတ်ခါတော်ရဆရာဒေါက်တာကလမ်ဆမ်ဆွန်ကိုစစ်ကောင်စီကထိမ့်သိမ်းထားတာတရက်ကြာသွားပြီမဲ့အင်ကာနစ်အထိအဆက်အသွယ်မရသေးတယ်လို့ဘာကြောင့်ဖမ်းဆီးခံရတယ်လဲဆိုတာဘာမှမသိရသေးတဲ့အကြောင်း KBC တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကစုံစမ်းမေးမြန်းသတင်းပေးပို့ထားတာကိုတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်။ဒီဇင်ဘာ9ရက်မနေ့9နာရီလောက်ကထိုင်းနိုင်ငံကိုဆေးသွာကူးဖို့မန္တလေးအပြည်ပြည်ဆိုင်ရာလေဆိပ်ရောက်နေတဲ့ဒေါက်တာကလမ်ဆွမ်ဆန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကယာယီထိန်းသိမ်းပြီးတော့မြစ်ကြီးနားကိုပြန်ပို့ခဲ့တာပါ။အဲဒီနောက်မှာစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုခေါ်ယူသွားတာဖြစ်ပါတယ်။ခေါ်ယူစစ်ဆေးမှုနဲ့ပတ်သက်လို့သက်ဆိုင်ရာကိုစုံစမ်းမေးမြန်းပေမဲ့ဘယ်သူမှပြန်ဖြေတာမရှိသလိုစစ်ဆေးမေးမြန်းမှုတွေလုပ်နေတာတရက်ပြည့်သွားပေမဲ့ဒေါက်တာကလမ်ဆွမ်ဆန်နဲ့ဘာအဆက်အသွယ်မှမရသေးဘူးလို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC တာဝန်ရှိသူတဦးကပြောပါတယ
်။အဲ့တော့ဘာမှပြောရမလို့ဒီလိုအဲ့တော့ရောင်းမေးတာလည်းရှိတယ်ဒါပေမဲ့ဒီလိုကဘာမှတော့ဟိုသိစုံနည်းများတာလည်းတော့မရှိဘူး။
မနေ့ကဒေါက်တာကလမ်ဆွမ်ဆန်နဲ့အတူနောက်ထပ်အမျိုးသားနှစ်ဦးတို့ထိုင်းနိုင်ငံကိုတွားရောက်ဖို့အတွက်မန်းလေးလေစိတ်မှာစောင့်ဆိုင်းနေစဉ်မှာအခုလိုဖမ်းခံရတာဖြစ်ပါတယ်။ခရီးအတူတွားမဲ့အမျိုးသားနှစ်ယောက်အခြေအနေကိုလည်းအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒေါက်တာကလမ်ဆွမ်ဆန်နဲ့အတူပါဝင်တဲ့သူနှစ်ဦးကတော့ KBC လူငယ်တာဝန်ခံဟောင်းဖြစ်သူ Gram Crown Cannon နဲ့ဆရာတော်ခမ်းမွားတို့ဖြစ်တယ်လို့သိရပါတယ်။ကချင်သတင်းဌာနတချို့ကတော့သူတို့ခရီးဆက်နိုင်ခဲ့တယ်လို့ဆိုထားပါတယ်။KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်ကိုစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းရင်းနဲ့အခြေအနေတိကျကိုသိရှိနိုင်ဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုမေးမြန်းတော့ဘာကြောင့်ခေါ်ယူမေးမြန်းတယ်လဲဆိုတာကိုရှင်းရှင်းလင်းလင်းမဖြေခဲ့ပါဘူး
။ကချင်ပြည်နယ်မှာပဲရှိနေတယ်လို့ပဲကျွန်တော်ပြောနိုင်ပါတယ်။
တိတ်ခါတော်ရဆရာဒေါက်တာကလမ်ဆွမ်ဆန်ဟာ KBC ရဲ့ထွေထွေအတွင်းမှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလကကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်ခံထားရတာဖြစ်ပါတယ်။တိတ်ခါတော်ရဆရာဒေါက်တာကလမ်ဆွမ်ဆန်ဟာလူနည်းစုတိုင်းသားတွေအပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီး2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတင်ပြခဲ့သူဖြစ်ပါတယ်။အဲ့ဒီအတွက်လဲမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအရာရှိတဦးကတရားစွဲဆိုခံရပြီးနောက်ပိုင်းမှာအမှုရုပ်သိမ်းပေးခဲ့ပါတယ်ခင်ဗျာ။
ကိုအောင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာနိုင်ငံသားတွေထိခိုက်ဒဏ်ရာရခဲ့တဲ့ထိုင်းနိုင်ငံတွင်းကရင်းမတော်တဆမှုသတင်းပေးပို့ချက်ကိုနားဆင်ကြရအောင်ပါ
နေဆက်ကနေတရားမဝင်ဝင်လာကြတဲ့မြန်မာတွေလိုက်ပါလာတဲ့ကားတစ်စင်းထိုင်းနိုင်ငံအယုဒ္ဓယာမှာမတော်တဆတိတ်မှောက်ရာကအများအပြားဒဏ်ရာရခဲ့ကြောင်းအလုတ်သမားကြီးလှုပ်ရှားသူတွေကပြောပါတယ်အထောက်ထားမဲ့မြန်မာ10ယောက်ကျော်အပြင်အနည်းအနာကထိုင်းသက်ကြီးရွယ်ဦး2ဦးကိုပါတိုက်မိခဲ့တာဖြစ်ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်တပ်ပီနယ်မဲဆောက်မြို့နယ်ကနေလူမောင်ကိုသမားတွေခေါ်လာတဲ့မြန်မာ20ကျော်ပါတဲ့ပစ်ကတ်ကားတစ်စီးဟာဒီဇင်ဘာလ6ရက်နေ့မနေ့မှာတော့အယုဒ္ဓယာပြည်နယ်အရောက်မှာမတော်တဆတိမ်းမောက်ခဲ့တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာ24ဦးတွေက10ဦးကျော်ဒဏ်ရာရရှိခဲ့ပါတယ်ဒီထဲမှာဒဏ်ရာပြည့်ထန်သူတွေလည်းရှိတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်တန်ကောင်းမျိုးတော့အနေနဲ့သေးတယ်ဒါကပြည်နယ်တစ်ခုဖြစ်တဲ့အယုဒ္ဓယာပြည်နယ်ဆန်းရိုင်ညွန့်တဲ့အနေနဲ့သေးမှာကားအစီရန်ညင်းတဲ့အတွက်လမ်းဘေးကိုထိုးကြပြီးတိတ်မောက်သွားတာပါပစ်ကတ်ကားပေါ့လေအဲ့ပစ်ကတ်ကားပေါ်မှာတရားဝင်လိုက်ပါလာတဲ့မြန်မာ24ဦးခြေကမ်းမောင်းနောက်ခေါင်းမောင်းချက်ချက်ညံ့ညံ့လိုက်ပါလာအဲ့ခြေမှာမြန်မာ10ဦးတန်ရရတယ်အတဆက်ထဲမှာပဲအဲ့လိုလမ်းဘေးထိုးကြမှုကြောင့်လမ်းဘေးမှာမနေ့စောစောတန်ကန်လိုတွေကိုဆုံးလောင်းဖို့အတွက်စောင့်ဆိုင်းနေတဲ့ထိုင်းနိုင်ငံသား2ဦးလည်းဆုံးခံရင်ငှက်တဲ့ဆိုလို့တန်ရသွားကြတယ်အဲ့တော့မြန်မာ10ယောက်ထိုင်း2ယောက်ဒီရင်တိတ်မောက်မှုစစ်စင်မှာတန်ရတယ်ပေါ့ဗျာအဲသူတို့တွေကိုအယုဓယာအထွေထွေယောဂါဝုဒ္ဓေကိုကြီးပို့ဆောင်တာပဲစေဝါကုသနေတယ်ပြီးသွားတဲ့အခါမှာသူတို့ကထိုင်းနိုင်ငံကိုတရားမဝင်ရမှုနဲ့ထိုင်းလောကဥပဒေကအရေးယူခံမှာဖြစ်ပါတယ
်အခုဆိုရင်ထိုင်းအစိုးရကလူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုပြင်းပြင်းထန်ထန်ဆောင်ရွက်နေတာကြောင့်လူကုန်ကူးမှုမူရင်းမှုရာဇဝတ်မှုတွေနဲ့ပတ်သက်နေတဲ့ရဲဝန်ထမ်းတွေကိုလည်းအရေးယူဆောင်ရွက်ခဲ့ကြောင်းဒီ3လအတွင်းမှာရဲတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။ထိုင်းအစိုးရကစက်တင်ဘာလတုန်းကရဲ30နည်းနည်းယောက်အောက်တိုဘာလမှာ25ယောက်ပြီးခဲ့တဲ့နိုဝင်ဘာလမှာ15ယောက်ထိုင်းတော်ဝင်ရဲတပ်ဖွဲ့ရဲချုပ်ကြီးရဲ့အမိန့်နဲ့ခုံရုံးတင်စစ်ဆေးတာတလွဲအာဏာသုံးတာလူကုန်ကူးမှုမှာပါဝင်ပတ်သက်တာမျိုးစေဝါရောင်းဝယ်ဖောက်ကားတာအဲအဲ့ဒါမျိုးတွေမှာပါဝင်ပတ်သက်တဲ့ရဲတွေအရေးယူထားတယ
်ကဘာတဝမ်းလုံးမှာလက်ရှိလူကုန်ကူးမှုရဲ့တားကောင်ဖြစ်ရသူလူပေါင်း25သန်းနီးပါးရှိတယ်ဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2022ခုနှစ်ထဲမှာပဲထုတ်ပြန်ခဲ့ပါတယ်ဆီယနာသိမ့်မှုကြောင့်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုင်းရင်းသားလက်နက်ကင်တွေကြားလက်နက်ကင်ပဋိပက္ခတွေပို့ပြီးတော့ကြဲကြဲပြန့်ပြန့်ဖြစ်လာရတယ်လို့စစ်ဘေးကြောင့်တိမ့်နေချီရှိတဲ့လူလူတွေအိုးအိမ်ဆွန့်ခွာထွက်ပြေးကြရတယ်လို့လည်းအစိုးရခန်းစာမှာပါရှိပါတယ်။ဒီထွက်ပြေးရသူတွေတဲကအများအပြားဟာလူကုန်ကူးခံရမယ့်အန္တရာယ်ရှိကြောင်းကိုလည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့အနိုင်ဆုံးအစ်စ်တတ်မှတ်ချက်ပြည့်မီအောင်ဆောင်ရွက်နိုင်တာမရှိတဲ့အတွက်လူကုန်ကူးမှုနဲ့ပတ်သက်လို့အဆိုအဝါဆုံးတရားသတိအဖြစ်သတ်မှတ်ခံနိုင်ရတာအခုဆိုရင်9နှစ်ဆက်တိုက်ရှိသွားပြီဖြစ်ပါတယ်။အိနီနာချင်းနိုင်ငံတွေဖြစ်တဲ့မြန်မာနဲ့မလေးရှားနိုင်ငံနဲ့ဆက်ဆက်ပြီးတော့လူကုန်ကူးမှုတွေအဖြစ်များနေတဲ့ထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးတွေကိုပုံမလုံဆောင်ဖို့အတွက်နိုင်ငံတွင်းကအရေးကြီးတဲ့ဌာနဆိုင်ရာတွေကိုထပ်မံတိုးချဲ့ပူးပေါင်းခဲ့ပါတယ်။အချက်လက်စုဆောင်ရေးဌာနတရားရေးဌာနအပါအဝင်ဌာနဆိုင်ရာ10ခုအထိတိုးချဲ့တာတွေလုပ်ခဲ့တာပါ။ဒီအတွက်အမေရိကန်နိုင်ငံသားရေးဌာနက TR2 စောင့်ကြည့်အဆင့်ကနေပယ်ဖျက်ပြီးလူကုန်ကူးမှုတိုက်ဖျက်ရေးကိုကောင်းမွန်စွာလုပ်နိုင်ခဲ့တဲ့အတွက် TR2 အဆင့်ကိုသတ်မှတ်ပေးခဲ့ပါတယ်ရှင်
။မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။မချခင်မှာတော့သတင်းပတ်ဆင်ခဏတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေနောက်ဒီအပတ်စဉ်အစီအစဉ်တွေနဲ့အစီအစဉ်တွေကိုတော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ website ဆက်မျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မီလိုက်ရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာက အချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရူဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရစေ။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်။ VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ9ရက်ပုတ်ထူးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32နဲ့48တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာ Social Media လူကြီးများသတင်းတူနဲ့အတူနားဆင်ကြရမယ့်သတင်းပတ်ဆင်ကဏ္ဍတစ်ခုထဲမှာတော့
ဒီ2023 March ထိကိုတလတိုးသွားလို့ရတယ်ဆိုတဲ့တဲ့င်းကြောင့်14ရက်ဗီဇာနဲ့လာကြတယ်တန်ယုံကိုရန်ကုန်မှာမဝင်ရ
ဘူးတော့နေရာပေါင်းဆုံးအကြောင်းဆုံးသတင်းပတ်ဆင်ခဏမှနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုရန်ဆုံးတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်ယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားကျူးကျော်စစ်ဟာအင်မတန်ရိုင်းစိုက်တဲ့လုပ်ရဖြစ်ကြောင်းအနောက်နိုင်ငံတွေကပြောထားတာပါအခုလိုချမ်းအေးတဲ့ဆောင်းရာသီမှာပါရုရှားတွေဟာယူကရိန်းလူတို့အတွက်လိုအပ်တဲ့လျှက်စစ်ပေးဝေရေးစနစ်လိုအခြေခံအဆောက်အုံတွေကိုပို့ပြီးတော့ပြစ်မှတ်ထားတိုက်ခိုက်လာနေပါတယ်ဒါကြောင့်အနောက်နိုင်ငံတွေကရုရှားတင်ပို့ရောင်းချနေတဲ့ရေနံဈေးကိုလည်းကန့်တတ်ဖို့ကြိုးစားနေပါတယ်ရုရှားကတော့ဒါကိုလက်မခံပါဘူး VOA သတင်းထောက် Arat Arabasidi ပေးပို့ထားတဲ့သတင်းဆောင်ပါကိုကိုအောင်အောင်တင်ပြထားပါတယ်ရှင
်ကြာသေးခင်သတင်းပတ်တွေအတွင်းယူကရိန်းတပ်ဖွဲ့တွေပြန်လည်သိမ်းယူထားတဲ့ယူကရိန်းတောင်ပိုင်းခါဆန်မြို့ကိုရုရှားဘက်ကအမြောက်လက်နက်ကြီးတွေနဲ့အစမပြတ်ပစ်ခတ်ခဲ့တာကြောင့်မီးလောင်ကုန်ပါတယ်ရုရှားတပ်တွေပြန်ဆုတ်မသွားခင်မှာခါဆန်ကအခြေခံအဆောက်အုံတွေကိုဖျက်ဆီးသွားပေမဲ့ခုခါလျှက်စစ်ပေးဝေးရေးနဲ့ပတ်သက်ပြီးတော့နေရာတချို့မှာပြန်လည်ပြင်ဆင်နိုင်ခဲ့တယ်လို့ယူကရိန်းကပြောပါတယ်။ရုရှားသမ္မတပူတင်ရဲ့ခုလိုဗျူဟာနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေကပြစ်တင်ရှုတ်ချပါတယ်
။ What he's doing is trying
ဆောင်းရာသီကိုလက်နက်တပ်ဖွဲ့အသုံးချနေတာပါ။လျှက်စစ်မီးဖြက်အပူပေးဆက်တွေသုံးမရအောင်လုပ်တာပါ။ယူကရိန်းလူထုကိုဆောင်းရာသီကာလအမှောင်ထဲမှာပဲနေရအောင်လုပ်တာကတော့အင်မတန်ရိုင်းစိုင်းရုံမာတွေလုံးရက်ပါအ
င်ဒိုနီးရှားမှာကျင်းပခဲ့တဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့အစည်းအဝေးမှာလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်တို့ကရုရှားရဲ့ကျူးကျော်စစ်ကိုရှုတ်ချခဲ့ကြပြီးတော့စစ်ပွဲအမြန်အဆုံးသတ်ဖို့တိုက်တွန်းခဲ့ပါတယ်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကတော့စစ်ပွဲအဆုံးသတ်ဖို့ယူကရိန်းဘက်ကအတိတ်ပဲမရှိတာတွေတောင်းဆိုနေတယ်ဆိုပြီးတော့အပြစ်တင်ပါတယ်ခုက G20 ထိပ်သီး9နိုင်ငံနဲ့ဩစတြေးလျတို့ကရုရှားတပ်တွေယူကရိန်းကနေဆုတ်ခွာဖို့ပြားပေးတဲ့အနေနဲ့ရုရှားရေနံတစ်စီးကိုဒေါ်လာ60သတ်မှတ်ပြီးတော့ဝယ်ယူမှာပါရုရှားဘက်ကတော့မရောရနေပါစေခုလိုနောက်နိုင်ငံတွေဘက်ကသတ်မှတ်ထားတဲ့ဈေးနဲ့ရောင်းမှာမဟုတ်ဘူးလို့ဆိုပါတယ်ဒီတော့အတွင်းဥရောပ6နိုင်ငံကယူကရိန်းတန်ရုံနဲ့ကောင်ဆက်ဝင်ရုံးတွေမှာတလိမ့်ဆန်မျိုးလုံးတွေပါတဲ့သွေးတန်ရဲနဲ့အထုပ်တွေရောက်လာပါတယ်စပိန်နိုင်ငံမက်ဒရစ်မြို့တော်ကအမေရိကန်တပ်ရုံးမှလည်းတန်လျာဖြစ်ဖွယ်စာရေးတစ်ခုကိုရဲကရှာဖွေတွေ့ရှိခဲ့ပါတယ်မက်ဒရစ်မှာခုလိုမျိုးဘုံးတွေပို့နေတာကိုရှာတွေ့ခဲ့တာဖြစ်ပြီးမကြသေးခင်ကလည်းစပိန်ဝန်ကြီးချုပ်ပက်ဒရိုဆန်ချက်စ်စီလက်မှုတက်ထားတဲ့ဘုံးကိုလည်းရှာတွေ့ခဲ့ပါတယ်ခုလိုမျိုးဘုံးတွေဘယ်သူကပို့နေလဲဆိုတာကိုတော့ရဲတွေကထုတ်ပြန်ကြေညာတာမျိုးမရှိသေးပါဘူးခုကအစိုးရရုံးတွေမှလုံခြုံရေးတိုးမြှင့်ထားပါတယ်မက်ဒရစ်ကယူကရိန်းတပ်ရုံးမှလည်းစာရေးဘုံးပေါက်ပြီးတော့လူတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒါဟာအကြမ်းဖက်လုပ်ရဖြစ်တယ်လို့ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်ဆယ်လကြာရုရှားကျူးကျော်စစ်အတွင်းရုရှားတွေရဲ့စစ်ရာဇဝမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အကဲခက်လေးသူတွေကတိုက်တွန်းပါတယ်ရုရှားတွေဘက်ကမကြာခဏပစ်ခတ်တိုက်ခိုက်လေးရှိတဲ့ခါဆန်မှာဆိုရင်ယူကရိန်းဘက်ကရုရှားဘက်ကပစ်ခတ်တဲ့မစ်ဆိုင်းနဲ့တခြားလက်နက်အပျက်စီးတွေကိုအထောက်အထားအဖြစ်နဲ့နေရာတစ်ခုမှာစုပုံထားရှိပါတယ်ရုရှားဘက်ကတော့ယူကရိန်းရဲ့သားတွေကိုပစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ငင်းဆန်ထားပါတယ်ခင်ဗျာ
ကွာတရင်ပတ်စင်စီစဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့ဆိုရှယ်မီဒီယာပေါ်ကလူကြီးများတဲ့သတင်းတူတွေကိုစုစည်းတင်ပြပေးမှာဖြစ်ပါတယ်
American Pirosu Washington Mutual Naga Pinema, Lien Ate Dizin, Lea Sinida, Tajune, Timey B. Chaney, Kebime, Liembo, Paladu, Naulon, Attention, Lumia, Tabare, Nipo, Maro, De Guji, Sierra, Daba, Pian Wizare, Sure, Glegu, Shatui, Kebare, Tilo, Social Media Boca, Luji Mare, Terminate, A Tu Lirigu, My Ethanajo, Susie, Tinset, Tabare.
နိုဝင်ဘာ29ရက်နေ့ညနေ9:00ခွဲလောက်မိုးရွာနေလို့ကြည်ကြည်လင်းလင်းမရှိဆူဆူဆူရာသီဥတုအခြေအနေမှာလင်းငယ်တစ်စင်းဘိုးအောင်မြင့်တက်ကျိုးနဲ့ဝင်တိုက်ပြီးတော့ချိန်မိနေတာဖြစ်ပါတယ်အမေရိကန်ပြည်အောင်စုအရှေ့ကျန်းဝါရှင်တန်မြို့တော်နယ်ကရဲ့မေရီလင်းပြည်နယ်မွန်ဂိုမရီဗစ်လေ့ချ်မှာဖြစ်ပြီးတော့ဝင်တိုက်မိတဲ့တက်ကျိုးကတအားစီးနေတဲ့လိုင်းဖြစ်ပြီးမြေပြင်အထက်ပေတရာလော
ာလာသူနှစ်ဦးကိုလည်းနောက်နာရီတော်ကြာမှာအသက်ရှင်ရဲ့ကဲတင်နိုင်ခဲ့ကြပါ၏ကဲတင်မှုလှုပ်ဆောင်နေတဲ့ချိန်တော်အတွင်းမှာလည်းကဲကြေးရေးအဖွဲ့တွေကလင်းမောပါလာတဲ့သူတွေနဲ့မိုဘိုင်းဖုန်းကနေအဆက်အသွယ်လုပ်နေနိုင်ခဲ့ကြပါ၏အခင်းဖြစ်ပြီးတော့9နာရီလောက်အကြာညတစ်ကောင်ကျော်မှပထမတဦးကိုကဲတင်နိုင်ခဲ့ပြီးတော့ဒုတိယတဦးကိုတော့ည12နာရီခွဲမှကဲထုတ်နိုင်ခဲ့တာပါဒီဖြစ်ရကြောင့်အနီးပတ်ဝန်းကျင်လျှက်စီမီတွေပြတ်တောက်ခဲ့ပြီးတော့နောက်တော့မီးအလုံးပြန်လာအောင်လုပ်ပေးနိုင်ခဲ့တယ်လို့ Pepco လျှက်စစ်ကုမ္ပဏီကပြောပါတယ် Mooney M20G အမျိုးအစားလေယာဉ်တွေဟာနယူးယောက်ပြည်နယ်ဝက်ချက်ဆာမြို့ကနေပြန်တက်လာခဲ့တာဖြစ်ပြီးတော့ပြတ်ကျတဲ့နေရာနာကလေယာဉ်ကွင်းMontgomery Air Park မှာဆင်းသက်ရမှာဖြစ်ပါလေ ကာတာနိုင်ငံကိုစပိန်နင်းလာပြီးတော့ကမ္ဘာဖလားဘောလုံးပွဲလာကြည့်ကြတာပါပြင်သစ်စပိန်သမားနှစ်ဦးဖြစ်တဲ့မာဒီဘာလာမစ်ဆာနဲ့ဂေဘရီယယ်မာတင်တို့ပါရီမြို့တော်ကနေပြီးတော့လွန်ခဲ့တဲ့3လကစထွက်ခဲ့တော့သူတို့မိုင်4300စပိန်နင်းပြီးတော့ကမ္ဘာဖလားဘောလုံးပွဲကျင်းပရာကာတာနိုင်ငံကိုအရောက်သွားကြဖို့ဖြစ်ပါလေ။လမ်းတစ်လျှောက်ခက်ခဲခဲ့ပေမဲ့သူတို့ဥတီယာပန်းနိုင်ကိုလည်းစိုက်စိုက်မြတ်မြတ်ရောက်လာခဲ့ကြပါလေ။ကမ္ဘာဖလားတွေကျင်းပတဲ့ဒိုဟာမြို့တော်ရောက်နိုင်ငံပေါင်း73နိုင်ငံကိုဖြတ်တန်းခဲ့ကြပါလေ။အရှေ့အလယ်ပိုင်းဒေသဖြစ်တော့လမ်းတွေက GPS လမ်းပြမြေပုံမှလည်းမပေါ။ရာသီဥတုကပူလဲပူ။လမ်းကလည်းစပိန်အတွက်လမ်းမဟုတ်တဲ့အတွက်ကြောင့်လို့ခက်ခဲခက်ခဲနေရ။တဲမုံတိုင်းလည်းကြုံခဲ့ရလို့စပိန်စီသွားဖို့ဆုံးဖြတ်ခဲ့တဲ့မာဒီဘာလာမစ်ဆာကပြောပါရည်။အရှေ့အလယ်ပိုင်းဒေသကိုဖြတ်ချိန်မှာသူတို့ကိုလမ်းမှာစောင့်ကြိုပြီးတော့တောက်ရည်ပေးတာမျိုးလမ်းတစ်လျှောက်ဒေသခံတွေရဲ့ပြူငါမှုကိုတော့သူတို့အထူးကျေးဇူးတင်နေကြတာပါ။ကာတာနိုင်ငံကိုရောက်တော့ပြင်သစ်ဘောလုံးအဖွဲ့ချုပ်ကသူတို့ကိုပြင်သစ်ပွဲကြီးဖို့အတွက်ဘောလုံးပွဲလက်မှတ်တွေလက်ဆောင်ပေးခဲ့ပါရည်။လူဝင်စားဆိုတဲ့လေးနှစ်ခွဲကလေးငယ်ဖြစ်ပါတယ်။ညီမအဓိပ္ပာယ်ဗုဒ္ဓဘာသာကျောင်းရဲ့အဓိပတိဆရာတော်ပြန်ဝင်စားတယ်ဆိုတဲ့ဒီကလေးကိုနိုဝင်ဘာလ29ရက်နေ့ကအဲဒီကျောင်းတိုက်ကိုပင်ဆောင်လာကြတာပါ။အိန္ဒိယနိုင်ငံတိဘက်ဗုဒ္ဓဘာသာထွန်းကားတဲ့ဟီမာပရာဒက်ရှ်တောင်တန်းဒေသကကလေးတူကတကိုးကြီးတိဘက်ဖုန်းတော်ကြီးတပါပြန်ဝင်စားတယ်ဆိုပြီးတော့ဖျားကျောင်းတည်ရှိတဲ့အရက်ကိုပင်ဆောင်ခေါ်ယူခဲ့ကြတာပါ။ဆရာတော်ထက်ကလွန်ထက်တူရင်ပိုချီဝင်စားတယ်လို့ယုံကြည်ပြီးတော့ဆရာတော်အုတ်ချုပ်သွားတဲ့ဂိုင်းချုပ်ဆရာတော်နေရာကိုတင်မြှောက်ဖို့အိန္ဒိယနိုင်ငံရှမ်လန်မြို့ကိုခေါ်ဆောင်လာတာဖြစ်ပါရဲ့ခီယူသင်းမုတ်ခန်းနာနဲ့ဆိုက်ရောက်လာတဲ့ကလေးငယ်ကိုဖုန်းကြီးတွေရောလူတွေပါဝမ်းပန်းတသာအယိုတေပြုကြိုဆိုပြီးတော့လူပြန်ဝင်စားမှုကိုတရားဝင်အတည်ပြုခဲ့ကြပါရဲ့ငါဝန်တက်ရှိရက်တန်လို့မှဲခေါ်တဲ့ကလေးကအိန္ဒိယနိုင်ငံဟီမာပရာဒက်ရှ်ပြည်နယ်လာဟိုစပီတီတောင်ကြားဒေသမှာမွေးဖွားပြီးတော့ဒီမတိုင်ခင်ကတော့မူကြိုချောင်းတက်နေတာပါအခုတော့သူ့ကိုကရုံတုံးကိုရင်ဝဲသာသနာပောင်တွင်ပြီးတော့ဒေါ်ဂျီတက်ဖရာကျောင်းမှာဗုဒ္ဓစာရီတင် जा ပြမှာဖြစ်ပါရဲ့
हर साल उनके डेथ एनिवर्सरी भी मनाते थे कि उनका रीइंकार्नेशन जल्द से जल्द हमारे बीच हो
ဆရာတော်ဘယ်တော့ပြန်ရောက်လာမလဲဆိုတာခဏတောင်စောင့်ခဲ့ပြီးတော့မှအခုလိုကြွားရောက်လာလို့အထူးဝမ်းသာမိတယ်လို့အခမ်းအနားတက်ရောက်လာတဲ့ဖုန်းတော်ကြီးတစ်ပါးကပြောပါရဲ့ခလေးကလည်းစကားပြောတဲ့ခလေးကသူ့မှာခွေးနှကောင်ရှိတယ်ရှမ်လာမျိုးကိုတွားကျင်တယ်လို့အဖွားကိုပြောပြောနေကြပြီမဲ့ဖွားရဖြစ်သူကလည်းသူဘာပြောနေလဲဆိုတာကိုအဲဒီတော့ကသဘောမပေါက်ခဲ့ပါဘူးအခုသူပြန်ဝင်စားရဆိုတဲ့ဖုန်းတော်ကြီးထက်ကလုံးကိုနေမဗုဒ္ဓကျောင်းရဲ့အကြီးအကဲဖြစ်နေတိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမက2013ခုနှစ်မှာတင်မြှောက်ခဲ့တာပါ နောက်နှစ်နှစ်အကြာ2015ခုနှစ်မှာတော့ဆရာတော်ပြန်လွန်သွားတာဖြစ်ပါတယ်ဟဝိုင်ကျွန်းမကြီးရဲ့တဝက်ကျော်နေရာယူထားပြီးတော့ပင်လယ်ရေမြင့်နေပြင်အထက်ပေ4000ကျော်မြင့်တဲ့မာအိုနာလိုဟာမိတော်ပောက်ကွဲမှုကလူများနေထိုင်တဲ့နေရာထိရောက်လာမလားဆိုတာစောင့်ကြည့်နေကြရပါတယ်။စစ်ချင်းတော့မိတော်ပောက်တဲ့တောင်အောင်နေထိုင်သူတွေအိမ်နေရာရွှေ့ပြောင်းဖို့မလိုဘူးလို့ကျွမ်းကျင်သူတွေကပြောခဲ့တာပါ။သူတို့အတွေ့အကြုံအရတော့မိတော်အခြေအနေနဲ့ချော်ရည်ဘူးလမ်းကြောင်းချက်ချင်းပြောင်းနိုင်လို့ဒေတာစောင့်ကြည့်ဖို့ပြောခဲ့ပါတယ်။အနည်းနာကလူတွေရွှေ့ပြောင်းစရာမလိုသေးပေမဲ့လေအရေးပေါ်ခလုံးရေးစခန်းနှစ်ခုကိုချက်ချင်းပဲအသင့်ပြင်ထားပေးခဲ့တာပါဒီမီးတောင်ကမီးတောင်ရှင်ဖြစ်ပြီးတော့1984ခုနှစ်မှာနောက်ဆုံးတစ်ကြိမ်ပောက်ခဲ့ပါသေးတယ်ရှင်နှစ်သန်းပေါင်း80ကျော်ကကဘာလိတ်ကြီးရဲ့ကြောက်ဖြစ်ရုပ်ကျွင်းဖြစ်ပါတယ်စပိန်နိုင်ငံကသိပ္ပံပညာရှင်တွေဥရောပမှာရှာဖွေတွေ့ရှိသမျှအကြီးဆုံးဖြစ်တဲ့ဒီကဘာလိတ်ကြီးရဲ့ကြောက်ဖြစ်ရုပ်ကျွင်းကိုစပိန်နိုင်ငံအရှေ့မြောက်ပိုင်းကော်ဒနာရိုဒေသမှာတွေ့ရှိခဲ့တာပါ။ဒိုင်နိုဆောတွေအသက်ရှင်နေထိုင်ခဲ့တဲ့နောက်ဆုံးခေတ် Cretaceous Scala မှာနေထိုင်ရှင်သန်ခဲ့တာပါ။အရှေ့က12ပေရှိပြီးတော့အလေးချိန်က2တန်ရော့ရော့လေးပါတယ်။ရေကန်လိတ်ဖြစ်ပြီးတော့အရွယ်စားကမီနီကူပါကားတစ်စီးလောက်ရှိပါတယ်။ဒီလိတ်ကဥရောပမှာအကြီးဆုံးဖြစ်ပေမဲ့အခုချိန်ထိတွေ့ရှိထားသမျှတွေရဲ့အကြီးဆုံးလိပ်ကြီးကိုတော့အမေရိကန်ပြည်ထောင်စုမှာတွေ့ရှိခဲ့တာဖြစ်ပြီးတော့အရှေ့က15ပေအရွယ်အစားကတော့ Toyota Corolla ကားအရွယ်ဖြစ်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတော့ရုပ်ရှင်ကြည့်ရင်ပြောင်းမှုပေါက်ပေါက်ဆုံးအဝါစားဆိုပြီးတော့ရုပ်ရှင်ရုံကလူခေါ်တော့ရုပ်ရှင်ပြည်ထောင်လဲဝမ်းသာအရာအပြည့်ရောက်လာကြတာပါဘန်ကောက်မြို့နယ်ကရုပ်ရှင်ရုံကိုလူတွေပုံကြီးပုံလက်တွေနဲ့လာခဲ့ကြတာတွေ့ရပါတယ်။အေယာမတန်ပုံ၊ကတ်ထူပုံ၊ပလတ်စစ်ပုံစိတ်ထဲစဉ်းစားမိသမျှဘာမှမဆို။ပေါပေါဆုပ်ထည့်သေးဖို့ယူလာခဲ့ကြပါတယ်
။ครับผมเพื่อนๆเป็นคนแนะนําให้มาก็เลยม
าတချို့ဆိုရင်အိမ်မှာအိုးကြီးမရှိလို့ဘုံကြီးចောင်းသွားပြီးတော့အိုးကြီးတောင်ငှားခဲ့သေးကြပါ။တယောက်ကတော့ဒီကပေါပေါဆုပ်တွေအိမ်ပြန်တယ်ပြီးတော့အရက်ဝေဖို့စိတ်ကူးနေပါတယ်။အဲ့ဒီတည့်ရဲ့နိုဝင်ဘာလ28ရက်နေ့မှာရုပ်ရှင်လာကြည့်သူတွေကိုထိုင်းခေါ်လွန်ကောက်ကောက်199ဘတ်နဲ့ပေါပေါဆုပ်အဝါစာရောင်းချပေးမယ်။ထဲစရာပုံစံမျိုးစုံကြမ်းကြမ်းဖက်ဖက်စဉ်းစားလို့ရသည်မျှတယ်လာခဲကြဆိုပြီးတော့လေရုပ်ရှင်ရုံက promotion လုပ်တဲ့အနေနဲ့တမင်ကြော်ညာပြီးတော့လူစိတ်ဝင်စားအောင်လုပ်ခဲ့တာဖြစ်ပါတယ်။ဒီမှာတောင်းထားတဲ့ဘတ်လွိုက်ကောက်ကောက်ကရုပ်ရှင်လက်မှတ်ခပဲဖြစ်ပြီးတော့ငန်းကြီးကြီးပေါပေါဆုပ်နဲ့စားဖို့အတွက်အေးအေးကိုလည်းစိတ်ကြိုက်တော့ဆိုပြီးတော့ပေးထားပါတယ်။
ဆိုရှယ်မီဒီယာပေါ်ကလူကြည့်များတဲ့သတင်းတူတွေကိုမအေးတနာကျော်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ညိုညိုလွန်ရဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ကဏ္ဍကိုနားဆင်ကြည့်ရှုရမှာဖြစ်ပါတယ်။2021ခုနှစ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာယူလိုက်ပြီးတဲ့နောက်ထိုင်းနိုင်ငံကိုအလဲအပတ်ချက်အလုပ်ရှာဖွေဖို့စီးပွားရေးတစ်ခုကိုအခြေချလုပ်ကိုင်ဖို့ပညာသင်ကြားကြဖို့အတွက်ပို့ပြီးတော့ရောက်လာနေကြပါတယ်။ဒီလိုလက်ရောက်ချတဲ့အခါဘလို့ဗီဇာတွေနဲ့လာထက်ချပါသလဲ။ဘလို့ဗီဇာတွေနဲ့ရက်ရှည်နေထိုင်ကြပါသလဲ။ဒီသတင်းပတ်မညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားကြပါရှင
်ပြီးခဲ့တဲ့2021ခုနှစ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာအိမ်ကြီးချင်းထိုင်းနိုင်ငံကိုပညာသင်ကြားဖို့စီးပွားရေးလုပ်ငန်းတစ်ခုခုအခြေချလုပ်ကိုင်နိုင်ဖို့အလို့အကန့်ရှာဖွေကြဖို့အတွက်လေကြောင်းခရီးကနေဝင်ရောက်လာကြသူတွေတော်တော်များလာပါတယ်။ Direct to Go Travel and Tour ကြီးသွားလုပ်ငန်းကိုတည်ထောင်သူတဦးဖြစ်တဲ့မန်နီလာဝင်းကနိုင်ငံတကာကြီးသွားလုပ်ငန်းတွေအပြင်မြန်မာနိုင်ငံသားတွေအတွက်ထိုင်းနိုင်ငံခီးစဉ်တွေဗီဇာတွေအတွက်ပါအကျိုးဆောင်နေသူတဦးပါ
ပုံမှန်အဖြစ်ပေါ့နော်ကျမတို့ဘိုးစင်ပေါင်ဆက်ကလေးကစူးစီးလာတဲ့မြန်မာနှုံးကကိုဗစ်မဖြစ်ခင်ကနိုင်ငံရေးမဖြစ်ခင်ကတရားဝင်ရ၄တန်းလောက်ပဲရှိရမြန်မာထိုင်းနိုင်ငံမှာတရားဝင်၄တန်းတရားမဝင်ရတော့မသိဘူးပေါ့နော်အာတော်တော်တော့များမှာပေါ့နော်အဲ့လောက်ရှိရအခုဒီနိုင်ငံရေးဖြစ်ပြီးရနောက်ကိုဗစ်ဖြစ်ပြီးရနောက်မှာနောက်ထပ်6တန်းကျော်ပူလာတယ်အလုံးပေါင်း10တန်းလောက်ရှိတယ်တရားမဝင်ဘဲနဲ့ဝင်လာတော့ဘယ်လောက်ရှိတယ်
ဆိုတော့ဒီထက်အများကြီးလည်းများနေမယ်ပေါ့တော့အဲ့တော့ပြည်များဒီထိုင်းနိုင်ငံရဲ့လူဦးရေနှုန်းနဲ့တွက်ကြည့်မယ်ဆိုရင်တို့နိုင်ငံအတန်း60မြန်မာတွေကဆက်တန်းလောက်ရှိနေပြီဆိုတော့ဒါက15ရာခိုင်နှုန်းလောက်ရှိနေတယ်လို့ပြောနိုင်တယ်
မြန်မာနိုင်ငံသားတွေထိုင်းနိုင်ငံကိုအသုံးပြုဝင်ရောက်လာတဲ့ဗီဇာတွေကလည်းအမျိုးမျိုးရှိပါတယ
်။အခုလာကြရဲဆိုတာနဲ့တော်တော်များများကြတော့14ရက်ဗီဇာနဲ့လာကြတယ်။14ရက်ဗီဇာလို့မြန်မာတွေကခေါ်ကြပါတော့ဗီဇာ on arrival ။ဘာကြောင့်အဲ့ဒီဗီဇာနဲ့ရဲရဲလာကြတယ်လဲဆိုတော့ဒီမှာတလားထပ်တိုးဖွေးရတယ်။ဒီ2023 March ထိကိုတလားတိုးသွားလို့ရတယ်ဆိုတဲ့တည်င်းကြောင့်14ရက်ဗီဇာနဲ့လာကြတယ်။တန်ယုံကိုရန်ကုန်မှာမဝင်တော့ဘူးပေါ့နော်။တချို့ကလည်းဆေးဗီဇာနဲ့လာကြတယ်တခါတည်းဆေးရုံအပ်လိုက်တယ်မြန်မာပြည်မှာရှိတဲ့ဒီဟိုပါဘောနော်ဒီဘက်ကဆေးရုံတွေရဲ့ agency ကိုတခါတည်းအပ်လိုက်တယ်ဆေးဗီဇာတွေယူပေးတယ်ဘောနော်အဲ့ဒီဟာကြတော့ non o လို့ခေါ်တယ်ဆေးဗီဇာဘောနော် medical visa ယူပြီးတော့လာကြတယ်ပြီးရင်အဲ့ဒါအကုန်သွားလို့ဆေးရုံတွေမှာထပ်ပြီးတော့ဆေးကုသရအောင်မယ်ဆိုရင်လည်းဆေးဒီဆေးရုံကပြန်ပြီးတော့ဆရာဝန်ရဲ့ထောက်ခံစာနဲ့ visa ထပ်တိုးပေးရဘောနော်ထပ်ယူပေးတယ်ရှင်နောက်တစ်ခုကနှစ်လဗီဇာတိုးရေးဗီဇာ TR 60လို့ခေါ်တယ် TR 60အဲ့ဒီဗီဇာနဲ့လာတယ်အဲ့ဒါကြတော့မြန်မာနိုင်ငံမှာရှိတယ်ရန်ကုန်မှာရှိတယ်ထိုင်းတန်ယုံမှာယူရပါတယ်ရှင်အဲ့ဒီဗီဇာနဲ့လာကြတယ်အဲ့ဒီလိုဗီဇာယူတဲ့သူတော်တော်များများကြတော့ဒီမှာဟို long stay plan အတွက်လာကြတာများတယ်ဒီမှာကြောင်းလာရှာတယ်အလုပ်လာရှာတယ်ဟုတ်နော်
ခုနောက်ပိုင်းမြန်မာနိုင်ငံသားလူငယ်တော်တော်များများကတော့ education visa လို့ခေါ်တဲ့ကျောင်းဗီဇာတွေယူပြီးရက်ရှည်နေထိုင်နေကြတာပါ။
ကျောင်းဗီဇာဆိုရင်ဟိုကလေးလေးရာနေစားလိုက်မယ်နော်။ဟိုက KG 10လောက်ကနေစားလိုက်မယ်။ KG ကနေ G1 အဲ့လိုကလေးတွေအကြတော့ဒီရောက်တော့မိဘတွေက international ကျောင်းအပ်တယ်။အဲ့တဲ့အချိန်မှာကလေးအတွက်က ED visa education visa ရမယ်ပေါ့နော်။ပြီးတော့မိခင်အတွက်ကကြတော့အုပ်ထိန်းသူ visa guardian visa ရတယ်အဲ့ဒါကြောင့်သူ့ရဲ့ process ကတော့မြန်မာပြည်ကနေတိုးရေးဗီဇာနဲ့ဝင်လာမယ်ဒီဘက်မှာကျောင်းအပ်မယ်ဒီပညာရေးဝန်ကြီးကစာရွက်စာတမ်းတွေကိုဟိုတင်ပေးရပါတော့အဲ့ရာနေကြလာတော့မှပဲဒီကလေးကကျောင်းဗီဇာနဲ့ဒီ tourist ကနေကျောင်းဗီဇာကိုပြောင်းရမှာပေါ့နော်အဲ့ဒီဗီဇာပြောင်းတဲ့အချိန်မှာလဲသူ့ရဲ့ passport စာအုပ်ထဲမှာဗီဇာတက်တန်းကအနည်းဆုံး15ရက်ရှိရမယ်ဘာဗီဇာပဲပြောင်းပြောင်းစာအုပ်ထဲမှာဗီဇာတက်တန်း15ရက်ရှိရမယ်ပေါ့နော်အဲ့ဒါဆိုရင်ဗီဇာကိုချိန်းလို့ရတယ်ဒီဗီဇာရဲ့ချိန်းဖို့အတွက်ကလည်းချက်ချင်းချိန်းလို့ရတာမဟုတ်ဘူးဒီပညာရေးဌာနကဟိုစာကြလာတော့မှချိန်းလို့ရတယ်တလားနဲ့45ရက်တော့အချိန်ယူရပါတယ်ရှင်နောက်တစ်ခုကဟိုပါ University အဲ့ဒီကလေးရကြတော့လေသူတို့ကရန်ကုန်မှာကလေးရတစ်ခါတည်းကျောင်းကပေးတဲ့လက်တာနဲ့တန်ယုံဝင်ပြီးတော့ကျောင်းဗီဇာတစ်ခါတည်းရှောက်ခဲ့တယ်တချို့ကလည်းဒီရောက်တော့မှပဲကြောင်းရှာမယ်ဆိုပြီးတော့တိုးရေးဗီဇာနဲ့လာတယ်ဒီရောက်မှကြောင်းရှာပြီးတော့အဲ့လိုကြောင်းကလက်တာနဲ့ဗီဇာတက်တန်းဟိုဟာပြန်ချိန်တာတို့တိုးတာတို့ပေါ့နော်အဲ့လိုတွေလောက်ကြတယ်အခုတော်တော်များများကြတော့ဟိုဟာပေါ့ language school ဒီထိုင်းဘာသာကိုဟိုဟာဗီဇာအဓိကတော့ဗီဇာလိုချင်ကြတာတော်တော်များများပေါ့နော်အဲ့ language school အပ်တယ်လာတဲ့ဗီဇာက14ရက်ဗီဇာ free ပဲဖြစ်ဖြစ်2လဗီဇာပဲဖြစ်ဖြစ်ဘာလို့ဆိုစာအုပ်ထဲမှာဗီဇာအနည်းဆုံး15ရက်ရှိမှဒီ ED ဗီဇာကိုချိန်းလို့ရတာပေါ့နော်
။ကျောင်းဗီဇာယူပြီးဘန်ကောက်မှာနေထိုင်နေသူတူကတော့အင်္ဂလိပ်ဘာသာစကားသင်ကျောင်းမှာတက်ရောက်နေတဲ့မင်းဖုံတန်ဆင်မှာ
ကျွန်တော်ဒီလိုစလာတော့ကတော့ tourist visa ပေါ့3လဗီဇာနဲ့လာတယ်ပြီးတော့ဒီရောက်တော့ကျွန်တော်ဟိုစက်နေဖို့အတွက်ပေါ့ language school အလိုက်တယ် language school ကဗီဇာထုတ်ပေးတယ်အဲ့ဗီဇာနဲ့နေရအဲ့ဗီဇာ3လတခါသွားတော့တိုးရတယ်အဲတခါသွားတွေ့ရင်3400ကုန်တယ်အဲပြီးတော့တင်တန်းကလည်း online class လေးတက်လို့ရတယ်ပြီးရင်ဟိုကိုယ်တိုင်သွားတင်လို့ရတယ်ကျွန်တော်တို့ online class ကိုယူရတာပေါ့တင်တန်းကတော့သူတို့အဲ့လိုမျိုး6လစာပြီးလက်ခံနေ6လလက်ခံနေတစ်နှစ်လက်ခံနေကျွန်တော်တို့တနည်းရွေးထားတယ်အားပြီးကုန်သွားရင်တော့ဆက်ပြီးတော့ထပ်ပြီးတိုးရမှာပေါ့အဲဆောင်မွေးရတော့ဖြေရပြ။သူခေါ်တဲ့ချိန်ညရင်သွားပြီးတော့ဆောင်မွေးဖြေပြီးရတဲ့ချိန်ရောရှိတယ်။ကျွန်တော်အင်္ဂလိပ်စာတစ်ခါသွားဖြေထားသေးတယ်။ဆောင်မွေးကြခဲ့မယ်ဆိုရင်တော့စာကနေပြန်ပြီးတော့လူမျိုးအတန်းနေပါအောင်လို့သူအဲစာတေချာလုပ်ပြီးတော့ပြန်အောင်တော့လုံးမရရမယ်ပြ။ရိုင်းတော့မလွယ်ဘူး။အခုကတော့တကယ်အကြောင်းတက်ပြီးတော့စာဆောင်မွေးဖြေဖို့လည်းလိုတယ်။အခုကတော့ ိုင်းစာဆိုလဲထိုင်းစာပေါ့အင်္ဂလိပ်စာဆိုလဲအင်္ဂလိပ်စာအဲ့လိုမျိုးပြန်ဖြေရတယ်ဗ
ျလူငယ်တွေကအကြောင်းဗီဇာနဲ့ရက်ရှည်နေထိုင်နေကြသလိုလူကြီးပိုင်းတွေကတော့တက်ကြီးဗီဇာလို့ခေါ်တဲ့ retirement visa ကိုယူပြီးနေထိုင်ကြပါတယ
်တက်ကြီးဗီဇာပေါ့နော်အသက်ဒီနေ့50ပြည့်ပြီဆိုရင်မနေ့ဖန်လျှောက်လို့ရပြီလျှောက်မယ်ဆိုရင်ဘဏ်မှာပတ်စံ8သိန်းကို6လလောက်ပြထားရမယ်ဘဏ်ငွေ8သိန်း6လလောက်ကိုလုံးဝမထုတ်ပဲထားထားရမယ်ပြီးတော့သူတို့မှာဟိုပါဘောနော်အလားစာအဲ့ slip ကိုပြရတယ်အရင်ကလုတ်ခဲ့တဲ့အခွန်ဆောင်ခဲ့တဲ့စာရွက်တွေပြရတယ်ဒါနဲ့ပတ်သက်ပြီးတော့ရှိုးရမြန်မာတရားမရှိဘူးကျမတို့မြန်မာနိုင်ငံကအဲ့လိုအခွန်ဆောင်ထားတဲ့တလားစာစာရွက်တွေလည်းမပြနိုင်ဘူးဒီဟိုအလားစာ slip လေးအဲ့ဒီစာရွက်လေးတွေလည်းမပြနိုင်ဘူးဘောနော်အဲ့ဒီအခက်အခဲရှိမယ်တကယ်ဟိုပုံမှန်နီးလန်းနဲ့ဝင်မယ်ဆိုရင်ဘလို့မှဝင်လို့မရဘူးပေါ့နော်အဲ့တော့နီလန်းတော့ရှိတာပေါ့နော်အဲ့လိုဝင်ပေးလို့ရတဲ့နီလန်းရှိတယ်အဲဟိုကျမတို့ဒီမှာရှိတဲ့ဒီ service တွေကလုပ်ပေးတဲ့ဟာတွေတော့ရှိရဲ့ရှင်အဲ့တနေ့ကုန်လို့ရှိရင်နောက်နေ့လည်းဒီလိုပဲဒီတိုင်းပဲဘန်စာအုပ်ထဲက8သိန်းပြမယ်အဲ့လိုပဲတိုးတိုးသွားပြီးတော့တက်တဲ့လောက်နေ
ကိုဗစ်အလွန်ကာလတွေနဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအတွက်ကိုဗစ်ဗီဇာလို့ခေါ်တဲ့ဗီဇာအမျိုးအစားတစ်ခုနဲ့တက်တန်းတူနေထိုင်နိုင်အောင်ထိုင်းအစိုးရကအစီအစဉ်ပေးခဲ့တာပါ
မြန်မာနိုင်ငံရဲ့အခြေအနေကတချို့သူတွေပြန်ဖို့မလွယ်ဘူးပေါ့နော်မလွယ်တဲ့ဒီအတွက်ကိုလည်းထိုင်းအစိုးရကနားလည်ထားတယ်တိထားတယ်တိထားတဲ့အတွက်ဒီအတွက်ကိုအခွင့်အရေးနည်းနည်းပေးထားတဲ့အထဲမှာပါတယ်ဗီဇာတက်တန်းတိုးပေးတဲ့အချိန်မှာလွန်ခဲ့တဲ့လတွေကကိုဗစ်ဗီဇာဆိုပြီးတော့2လတိုးပေးတယ်ဒါကိုတိုင်းငံတိုင်းကိုမပေးဘူးမြန်မာကိုပေးတယ်နိုင်ငံတိုင်းကိုမပေးဘူးပေါ့နော်နိုင်ငံတိုင်းကိုမပေးဘူးအိန္ဒိယချင်းနိုင်ငံလာအိုတို့ကမ္ဘောဒီးယားတို့တောင်မပေးဘူး case by case သွားတယ်ဒါပေမဲ့မြန်မာကိုအရောက်တိုင်းကိုတိုးပေးတယ်ဒီကိုဗစ်ဗီဇာပေါ့နော်ဒီနိုင်ငံရေးအခြေအနေကြောက်ရောပြန်ဖို့ flight တွေကလုံလောက်စွာမရှိတာရောပေါ့နော်အဲ့လိုမျိုးကြောက်တိုးပေးတယ်အခုလည်းအဲ့လိုပဲတလတိုးပေးတယ်ဆိုတာမြန်မာတွေကိုပဲ14ရက်ဗီဇာနဲ့ပဲလာလာ2လဗီဇာပဲလာလာဒီမှာသူတို့ဗီဇာတက်တန်းကုန်သွားရင်ဆိုရင်တန်ယုံထောက်ခံစာလိုတယ်တန်ယုံထောက်ခံစာနဲ့တလတစ်ခါတစ်ချိန်ပေါ့နော်တိုးပေးသွားမယ်ပေါ့နောက်2023မတ်လထီတော့တိုးပေးသွားမယ်အဲ့ဒီကြာရင်ဘလို့ဗီဇာတိုက်ကိုပြောင်းပေးမယ်တော့မသိသေးဘူးအဲ့ဒီအချိန်ဒီနိုင်ငံရေးအခြေအနေရောဒီယောဂပိုးတွေရဲ့အခြေအနေရောသူတို့ကကြည့်ပြီးတော့မှဗီဇာတိုက်ကိုဘလို့ပြောင်းမယ်ဆိုတာအဲ့ကြာမှသိရမယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံကိုထွက်လာကြတဲ့မြန်မာနိုင်ငံသားတွေကြားမှာအီလီဗီဇာလို့ခေါ်တဲ့လူချမ်းသာတွေအများဆုံးအသုံးပြုတဲ့ဗီဇာအမျိုးအစားကိုလည်းအသုံးပြုကြသူတွေတော်တော်များလာတယ်လို့မန်နီလာကပြောပါတယ်
။ပြီးတော့နောက်တစ်ခုကတထေးဗီဇာပေါ့နော်အီလီဗီဇာအီလီဗီဇာဒါကတိုရီဗီဇာပဲတိုရီဗီဇာမှာ VIP အဲ့လိုမျိုးပုံစံဟောလေးဆိုင်မှာကလေးကထွက်လာပြီဆိုကြတဲ့ immigration ဟိုတော့မှာသွားပြီးတော့ရက်ဆောက်စရာမလိုတော့ဘူး။သူတို့ရဲ့ e-lift office ထဲကိုတန်းဝင်ပြီးတော့ coffee လေးထိုင်တောင်မိုးလေးထိုင်စားပြီးတော့ visa ဆက်မိထူပါတထေးကိုသူတို့ target ထားပြီးတော့ဗောနော်ဒီထဲမှာမြန်မာတော်တော်များများလဲဒီ visa ရွေးချယ်လာကြတယ်ဒီ visa ကတော့လုပ်ငန်းလုပ်ခွင့်တော့မရှိဘူးထိုင်းနိုင်ငံကိုဒီသူတို့ရထား long stay tourist visa လို့မျိုးပဲ9နှစ်ကနေစသွားတာဗောနော်9နှစ်ကနေစသွားပြီးတော့ဟိုဒီ20လောက်ထိရတယ်ငါးနှစ်ရဲ့ဈေးနှုန်းကလည်းလူတဦးကိုဘတ်6သိန်းဆိုတော့တစ်နှစ်ကိုပြက်မြဘတ်3သိန်း2000ဒီဗီဇာရဲ့ဖိုးပေါ့နော်ဒီဘက်မှာထိုင်းမှနေဖို့အတွက်3သိန်း2000ဆိုတော့တွက်လိုက်မယ်ဆိုရင်အရင်ကပတ်စံပို့နေတဲ့သူတွေကတော့ဒီဗီဇာလုံးလို့အဆင်ပြေတယ်
အခုနောက်ပိုင်းထိုင်းနိုင်ငံကိုတရားဝင်ဗီဇာတွေနဲ့လာရောက်ကြတဲ့မြန်မာနိုင်ငံသားတွေကြားမှာဗီဇာတက်တန်းတူပြီးနှစ်နဲ့ချီနေထိုင်ကြသူတွေပန်းရောင်ကမ်းလို့ခေါ်တဲ့အခြေခံအလုပ်သမားကပ်ပြောင်းပြီးအလုပ်လုပ်နေကြသူတွေဘာသာစကားစာသင်ကျောင်းဗီဇာယူပြီးနားလည်မှုနဲ့အလုပ်လုပ်နေကြသူတွေအစမတန်များလာတာကြောင့်နေရင်ခွင်းမှာအစ်စ်စေးတွေလည်းများလာတယ်လို့ဆိုပါတယ
်။လင်းဆိုင်နဲ့ပတ်သက်ပြီးတော့ဘလို့အခြေအနေမျိုးကိုမပေးဝင်ဘူးလဲဆိုတော့သူကထိုင်းနိုင်ငံထဲဝင်လာမယ်ဆိုရင်မြန်မာနိုင်ငံသားတယောက်ကရှိုးမနီဘတ်2000ပြရမယ်သို့မဟုတ်ဒေါ်လာ US ဒေါ်လာ900ပေါ့နော်အဲ့ဒါရှိရမယ်လေရင်လက်မှတ်အပြန်ရှိရမယ်ဒါကတိုရီဗီဇာနဲ့ဝင်တဲ့သူတွေအတွက် free visa နဲ့ဝင်တဲ့သူတွေအတွက်ပေါ့နော်အပြန်လက်မှတ်ကိုပြရမယ်အတိအကျ for sure မဟုတ်ပဲနဲ့တကယ်ကိုဖြတ်ထားတဲ့လက်မှတ်ကိုပြရမယ်ဘယ်နေ့ပြန်မယ်ဆိုတာပေါ့နော်ပြီးတော့ hotel booking ပြရမယ်hotel booking တကယ်ဟို booking လုပ်ထားရဲပေါ့เนาะပတ်စံမချေထားတဲ့အကူဒါကလည်းမရအောင်ပ
sen che tha de hotel booking ko pya ya me to upama de chua 2 la visa ne la de booking ya 2 ye the lou tha de 3 ye lou tha de 5 ye lou tha de chan ne ye ka be ma ni ma le so da o byo pya nai ya me lai sa o chan ne chain ni ma be twa ma le okay pi lo now de khu a 14 ye visa ne la ja de 14 ye ati ko lin yin la mat phat tha de a le la me so ro be ni ya ma be ne ye ni me so da o byo pya ya me tour plan shi la package shi la travel center tour ne la 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 tour package wet tha la itinerary shi la tha o pya ta ya me tu ro bo no tu ro me ya hain be lai sa ma ni ma le so da o ti ti cha cha shin pya ya me bo no a lo myo le so yin no win khwet shi ye ma shin pya nai wu tu ro me ya le na ma le ku byo ya le tu ro na ma le tu ro thai tan ne myama tan ne bo no di cha the ma na ma le cha o so yin no tu wa a be kat khain tha pi do tu ro sit sit yong the ko kho da တေချာစစ်တယ်စစ်ပြီးတော့မှသူတို့မတင်ငါ့ကိုဒါအလုံးလာလုံးမဲ့ပုံမဲ့သူတို့နိုင်ငံမှာဆိုရင်ပြည်ပြန်တယ
်မြန်မာနိုင်ငံသားတော်တော်များများကတော့ထိုင်းနိုင်ငံကိုဝင်ရောက်ကြတဲ့အခါဘယ်လိုအခက်အခဲတွေပဲရှိရှိစီးပွားရေးနိုင်ငံရေးပညာရေးစတဲ့အခက်အခဲမျိုးမျိုးတွေကြောင်းအလဲအပတ်လာသူတွေအပြင်ရရအလုံးလုံးတိုင်းပြီးနေထိုင်ကြဖို့နဲ့စီးပွားရေးလုပ်ငန်းတွေလုပ်နိုင်ကြဖို့အတွက်ချမ်းသာကြွယ်ဝသူတွေပါဒီနေ့ဒီနေ့ထိုင်းနိုင်ငံကိုထွက်ခွာလာသူတွေကတော့ယာနေချေရှိနေတာပါရှင
်ညညလွင်ရဲ့နေရာပေါင်းဆောင်အကြောင်းဆောင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဗီအိုမြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းဖတ်ဆင်ခန်းတွေသတင်းနဲ့သတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်ရှင်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုစာတွေကို VOA မြန်မာပိုင်းအစီအစဉ်ကအစဉ်သဖြင့်ကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်ဤသက်စင်ကပြောပြပေးမှာဖြစ်ပါတယ
်။ပါရှားပြည်နယ်ကွင်းတွေက Hormuz ကြီးလက်ကြားမှာတွားနေတဲ့ American စစ်သည်မော်ရဲ့ Guide 150အကွာနားထိ Iran ဒေါ်လာရင်းပြည်ဆောင်တဲ့ရဲ့စစ်သည်မော်ဒဇင်ချင်းကပ်လာခဲ့ပြီးမြဲလေ American စစ်သည်မော်ကလေးစားရောင်ကြီးနဲ့ရောအတန်နဲ့ပါအချက်ပြတတိပေးထားတာတွေလုခဲ့တဲ့အတွက်အချိန်နေတင်းမှမသွားဘဲနဲ့ထိမ့်သိမ်းနိုင်ခဲ့ပါလိမ့် American စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒီဇင်ဘာလ5ရက်နေ့ကနိုင်ငံတကာရေးပိုင်တဲ့ထဲပုံမှန်တာဝန်ထမ်းဆောင်နေခြင်းအဲ့လိုမတော်တဆမှုဖြစ်ခဲ့ရလို့ပြောပါလိမ့်အီရန်နိုင်ငံမှာစက်တင်ဘာလတည်းဘာသာရေးရဲတွေဖမ်းဆီးထားစဉ်ကတ်လူမျိုးအမျိုးသမီးတယောက်တိတ်ဆုံမှုပေါ်မှာမကျေနပ်မှုတွေကြောင့်ပေါ်ပေါက်နေတဲ့လူမှုအုံကြွားမှုတွေရဲ့နောက်ဆက်တွဲအဖြစ်၃ရက်တာဈေးဆိုင်တွေပိတ်ထားကြဖို့လှုံ့ရှားမှုအင်္ဂါနေ့ကဒုတိယနေ့ဖြစ်ခဲ့ပါတယ်။အစိုးရပြောင်းလဲပြင်ဆင်မှုတွေလုပ်ဖို့တွန်းအားပေးတဲ့အနေနဲ့နိုင်ငံတော်ကစီးပွားရေးလုပ်ငန်းတွေပုံတူးနေ့ထိပိတ်ထားခဲ့တဲ့ပိတ်ထားကြဖို့ဆန္ဒပြသူတွေကစိုက်ပိုက်ရှင်တွေကိုတောင်းဆိုထားခဲ့ပါတယ်။တရုတ်နိုင်ငံနဲ့ကြောင်မီသွေးရောင်းဝယ်ရမှာလက်စားတဲ့ဆိုရဲဆွဆွဲချက်နဲ့မွန်ဂိုလီးယားအစိုးရအရာရှိတွေကိုအလောက်ကထုတ်ပြဖို့တောင်းဆိုရင်းနဲ့ဒေါသထွက်နေကြတဲ့ဆန္ဒပြလူအုပ်ကြီးကအစိုးရရုံးဆိုင်ရာမြို့တော်ဦးလန်ဘာတာထီကိုခြိတက်ပြီးတော့စုဝေးဆန္ဒပြခဲ့ကြတာပဲကြားပါတယ်ဒီဆန္ဒပြသူရာပေါင်းများစွာကတင်းနေနေတုန်းကဦးလန်ဘာတာမြို့တော်ဆက်ဘာတာရင်းပြမှာစုဝေးခဲ့ကြပြီးတော့အေးခဲလာတဲ့ရာသီဥတုကြားမှာစုဝေးရင်းနဲ့သမရအိန်ဒိုစီကိုခြိတက်ဆန္ဒပြခဲ့ကြတယ်ဆိုပြီးတော့အမေရိကန်တန်ယုံရဲ့တင်းနာနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်အင်ဒိုနီးရှားနိုင်ငံမှာအိမ်တောင်ဘက်မဟုတ်သူနဲ့လိင်ဆက်ဆန္ဒကိုရာဇဝတ်မှုအဖြစ်လွှတ်တော်ကပြင်ဆင်တက်မှတ်လိုက်ပါတယ်။ဒီပြင်ဆင်ချက်အရအိမ်တောင်အပြင်ဘက်လိင်ဆက်ဆန္ဒထောင်တန်းတစ်နှစ်ကြာခံရနိုင်ပြီးတော့လက်မထက်ထားဘဲနဲ့အတူတူနေရင်ထောင်တန်း6လတိကြာခံရနိုင်ပါတယ်။ဒီဥပဒေတည်းအရအင်ဒိုနီးရှားနိုင်ငံသားတွေရောနိုင်ငံခြားသားတွေပါအရေးယူခံရနိုင်တာဖြစ်ပြီးသတိတားမှုတားဆက်ချမှုဆိုင်ရာကြော်ညာတွေကိုလည်းပိတ်ပင်ထားပါတယ်။ဥပဒေပြင်ဆင်ချက်မှာနိုင်ငံအကြီးအကဲတွေဘာသာရေးအပေါ်စော်ကားမှုတွေအတွက်အရေးယူနိုင်တဲ့ဥပဒေလည်းပါဝင်ပါတယ်။သမရအပေါ်စော်ကားရင်တော့ထောင်တန်း၃နှစ်ထိကြာခံရနိုင်ပါတယ်လူတော်ကအစ်စ်ပြင်ဆင်ထားတဲ့ဒီဥပဒေကိုသမရဂျိုကိုဝီဒိုတို့လက်မှတ်ထိုးပြီးနောက်၃နှစ်အတွင်းမှာလက်တွေ့အကောင့်ထဲဖွင့်နိုင်မှာဖြစ်ပါလိမ့်ရှင
်နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်ဤသက်စင်ပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ချီမီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါလိမ့်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးပါရှင်ကျမတင်ပြထိုက်ပါThank you.
This program has come to you from the Voice of America, Washington.